to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ်ဇန်နဝါရီလ9ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လင်းပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညကြပါရှင်။ဒီကနေ့ညဖက်တဲ့နေ့ကိုကိုဝင်းမင်းနဲ့ကျမနာငလာတို့ပြောပြမှာပါ။အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကသေဆုံးသွားတဲ့အီရန်ထိပ်တန်းတပ်မိုးကတ်စမန်ဆူလမနီရဲ့စာပနအခမ်းအနားမှာလူနည်းမိလို့သေဆုံးသူ40နဲ့ဒဏ်ရာသူ200ကျော်ရှိကြောင်းအီရန်နိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြားနာမှုမှာလွှတ်တော်ကသမန်စာထုတ်ဆင့်ခေါ်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောလ်တန်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့ရာသီဥတုကောင်းလာပြီးတော့မိုးရွာသွန်းလာတာကြောင့်ပြီးခဲ့တဲ့3လကလေးကလောင်ကျွမ်းနေတဲ့တော်မီကြီးငိမ့်တက်နိုင်ဖို့အထောက်အကူဖြစ်လာစေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါရှင်။အင်္ဂါညအတွက်သောရရှင်နေနာဆင်ရမယ့်ထိတဲ့ရောက်သတင်းလွှာတွေမှာတော့အီရန်နဲ့အမေရိကန်ကြားအပြန်အလှန်လက်တုံ့ပြန်မယ်ဆိုတဲ့ချိန်ချောက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေဘက်ကနှစ်ဖက်စလုံးထိန်းသိမ်းတိမ်လုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမှာတော့ဒီကနေ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ထဲမှာဘုံးပေါက်ကွဲမှုဖြစ်ခဲ့ပါတယ်။
ဘုံကူရကဆနာရီကူလိုမာဝါကလေးနီနဲဝါကျောင်းဆရာတယောနဲ့ရုပ်ဆောင်ကဘောတာမွန်တောမွန်တောနဲ့ပြေဆရာပါလား
ဒီသတင်းနဲ့အတူဒီနေပြည်တော်မှာဒီကနေ့တွေ့ဆုံကြတဲ့ NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းနောက်ပြီးတော့ဒီကချင်းမျိုးသားနဲ့ကျင်းပကြမယ့်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းဝင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကသေဆုံးသွားတဲ့အီရန်ထိပ်တန်းတပ်မိုးကတ်စမ်ဆူလိမနီရဲ့အစပနအခမ်းအနားမှာလူနေမိလို့သေဆုံးသူ40နဲ့ဒဏ်ရာရသူ200ကျော်ရှိကြောင်းနိုင်ငံပိုင်သတင်းကဒီကနေ့ကြေညာပါရယ်ဆူလိမနီရဲ့အလောင်းကိုစားရည်မျိုးကာမန်မှာမြေမချခင်လုပ်တဲ့အစပနအခမ်းအနားကိုထောင်ပေါင်းများစွာသောအီရန်ပြည်သူတွေတက်ရောက်လာတာပါဆူလိမနီရဲ့အစပနအခမ်းအနားကိုတီရန်ကိုအမ်နဲ့အဖ်ဆတ်မျိုးတွေမှလည်းဒီသတင်းပတ်ထဲမှာပဲအသီးသီးကျင်းပခဲ့တာပါအခုလိုလူနေမိပြီးတော့တေဆုံးမှုတွေရှိတဲ့အတွက်အလောင်းမြေချမဲ့အစီအစဉ်ကိုဆိုင်ငံလိုက်တယ်လို့လည်းအဆိုအရသတင်းကကြေညာပါရယ်အမေရိကန်ရဲ့လက်ချက်ကြောင့်ဆူလိမနီတေဆုံးခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ကလည်းအလားတူတံပြန်ဆောင်ရမယ်လို့ပြောဆိုထားတဲ့အတွက်ဒေသရင်းပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါဒီသတင်းမှာအစောပိုင်းမှာပဲအီရန်တော်လောင်းရဲ့ပြည်ဆောင်တပ်ကောင်ဆောင်ဟိုစိန်ဆလာမီကလည်းအမေရိကန်တို့ရဲ့လှုပ်ရက်အတိုင်းအတိအကျလက်တုံ့ပြန်သွားမယ်လို့ပြောဆိုထားပါရယ်ပြီးခဲ့တဲ့တောက်ကြနေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရက်နိုင်ငံမျိုးတော်ပက်ကတဲ့လေးစိတ်အပြင်ဘက်မှာဆူလိမနီတေဆုံးခဲ့တာပါအီရန်တို့ကြောတောက်နောက်ခံဖိထားတဲ့အီရန်နိုင်ငံတွေကပြည်သူစစ်တွေရဲ့လက်ချက်ကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေတေဆုံးရတဲ့အပေါ်ဆူလိမနီကိုအမေရိကန်ကပြစ်တင်ပြောဆိုထားပါတယ်ဒါအပြင်ဒေတာတွေအမေရိကန်တွေနဲ့အဆောက်အဦတွေကိုတက်ခဲ့ဖို့ဆူလိမနီကစီစဉ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကစွပ်စွဲပြောဆိုထားပေမဲ့လူသိရှင်ကြားထုတ်ပြန်တာမျိုးတော့မရှိပါဘူးအခုလိုနိုင်ငံခြားတေးမှမှုတွေတိုးလာနေချိန်မှာပဲနယူးယောက်မြို့ကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဇာရက်ကြာရည်ပြည့်ပြည်ဝင်ခွင့်ဗီဇာကိုအမေရိကန်ကညှင်းပယ်လိုက်ပါတယ်ပြီးခဲ့တဲ့ပတ်ကအမေရိကန်လေကြောင်းတက်ခဲ့ခဲ့ပြီးရဲ့ပိုင်းတွင်မှာပဲ2015အီရန်နျူကလ িয়ার သဘောတူစာချုပ်ပါအချက်တွေကိုလိုက်နာတော့မှမဟုတ်ဘူးလို့လည်းအီရန်ကကြေညာထားတာဖြစ်ပါတယ
်အီရန်နိုင်ငံသားဝင်ကြီးကသူတို့ရဲ့ထိတ်တန့်တံဖို့ကြီးကိုအမေရိကန်ကလှုပ်ကြံခဲ့တဲ့ပေါ်ပြင်းပြင်းထန်ထန်လက်တုံ့ပြန်မယ်လို့ဒီနေ့ပဲသတိပေးလိုက်ပါတယ်တဟီရန်နိုင်ငံရေးဆွေးနွေးပွဲကြီးထဲမှာအီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကအခုလိုသတိပေးလိုက်တာပါနိုင်ငံဝန်ကြီးဆာရစ်ကအမေရိကန်အနေနဲ့သူ့ရဲ့မစင်မချင်းလုပ်ရက်အတွက်ထိခိုက်နေတာမှုအပြင်းထန်ဆုံးဖြစ်မဲ့နေရာနဲ့အချိန်မှာထတ်တူကြတဲ့တံပြန်ကြိုးခံစားစေရမယ်လို့သတိပေးလိုက်တာပါဒါပေမဲ့ဘလို့တိုက်ခိုက်မှုမျိုးလုပ်သွားမယ်ဆိုတာကိုတော့ဝန်ကြီးဆာရစ်ကအတိအကျမပြောသွားပါဘူးအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံးသွားတဲ့အီရန်ဗိုလ်ချုပ်ကတ်ဆမ်ဆူလိမန်ရဲ့ဇာပနအခမ်းအနားကိုသူ့ဇာတိမျိုးကာမန်မှာကျင်းပနေချိန်မှာဝန်ကြီးဆာရစ်ကရဲ့ပြောဆိုချက်ထွက်လာတာပါဘုကျောဆလမန်ဒီရဲ့စာပနာခန္ဓာကိုသူ့ဇာတိမျိုးအပြင်နိုင်ငံတွင်းကမျိုးကြီးတွေမှာရက်တွေနဲ့ချီကျင်းပနေခဲ့ကြပါတယ်။တရင်လာနေတုန်းကတော့ဆလမန်ဒီရဲ့ရုပ်ချင်းအလောင်းကိုမြို့တော်တေဟီရန်တည်ယူသွားပြီးဘာသာရေးကောင်းဆောင်အရာတူအယာတူလာအလီခိုမီနီကခေါင်းရှိမျက်ရည်ချခဲ့တယ်လို့စာပနာခန္ဓာတက်လာသူတွေကလည်းအမေရိကန်ရဲ့လူရဲ့ပေါ်လက်တုံပြန်ကလစားချေဖို့တောင်းဆိုခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့အမေရိကန်ကတောက်ချာနေမှာလေကြောင်းကနေတက်ခတ်ခဲ့တာကြောင့်ဘက်ဒက်မျိုးလေစိမ်းကမှဘုကျောဆလမန်ဒီချဆုံးခဲ့တာဖြစ်ပါတယ်ခင်ဗျ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြေညာမှုမှာလွှတ်တော်ကတမန်စာထုတ်ဆင့်ခေါ်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကပြောလိုက်ပါတယ်။ဒီနှစ်ထက်ကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်နိုင်ခြင်းရှိတဲ့အထူးသမ္မတဟောင်း Joe Biden ကိုစုံစမ်းပေးဖို့ Ukraine ကိုသမ္မတ Trump ကဖိအားပေးခဲ့သလားဆိုတဲ့အထက်လွှတ်တော်ကြေညာမှုမှာ John Bolton စီကအဓိကထွက်ဆိုချက်တွေကို Democrat အမတ်တွေရမယ်အလားအလာရရှိနေပါပြီ။ဒီကြေညာမှုမှာသမ္မတ Trump ရဲ့အဓိကအကြံပေး၄ဦးထက်ကတဦးဖြစ်တဲ့ဘောလ်တန်ကိုစင်ခေါ်မင်းမြန်တင်တယ်လို့အထက်လွှတ်တော်ဒီမိုကရက်ကောင်ဆောင် Chuck Schumer ကပြောပါရယ်။ဒါပေမဲ့လည်းသမ္မတ Trump ကိုအရေးယူရင်းအထက်လွှတ်တော်ကြာနာမှုနီးပြူဟာရီနဲ့ပတ်သက်လို့အင်ဂျီရောရှေ့နေရင်းနဲ့ပူပေါင်းဆောင်ရွက်နေတဲ့အထက်လွှတ်တော်လူများစုကောင်ဆောင် Mitch McConnell ကတော့တက်တေစင်ခေါ်မှုတွေလုပ်ဖို့မလိုဘူးဆိုပြီးတော့ကန့်ကွက်နေပါရယ်။ဒီမိုကရက်အမတ် Chuck Schumer ကလည်းသမ္မတ Trump ရဲ့လိုရက်ကိုကြမ်းကြိမ်ထွက်ဆိုပြီးတော့ခုခံချစ်ပါနိုင်မယ်သူတယောက်မှမရှိတော့ဘူးလားဆိုပြီးတော့တံပြန်မေးခွန်းထုတ်ထားပါရယ်။သမ္မတ Trump ကိုရထူကဖယ်ရှားဖို့ဆိုရင်အထက်လွှတ်တော်အမတ်တရားထဲကသုံးပုံနှစ်ပုံထောက်ခံမဲ့ပေးရမှာဖြစ်တဲ့အတွက်ဒီမိုကရက်အမတ်48ဦးစလုံးထောက်ခံမဲ့ပေးခဲ့မယ်ဆိုရင်တော့သမ္မတ Trump ရဲ့ Republican အမတ်20ရဲ့ထောက်ခံမဲ့ရဖို့လိုအပ်ပါတယ်
။ဂျပန်ကနေထွက်ပြေးလွတ်မြောက်သွားတဲ့ Nissan ကားကုမ္ပဏီဥက္ကဋ္ဌဟောင်းရဲ့စနစ်ကိုဖမ်းမိတ်ထုတ်လိုက်ပါတယ်။ Nissan ကားကုမ္ပဏီအကြီးအကဲဟောင်း Carlos Ghosn ဟာငွေကြေးအလွဲသုံးစားပြုမှုနဲ့တရားရင်ဆိုင်နေရချိန်မှာအိမ်မှာအာမခံတဲ့နေနေချိန်ဂျပန်ကနေပြီးခဲ့တဲ့အပတ်ကပဲလက်ဗရနိုင်ငံကိုထွက်ပြေးခုတ်လွန်ခဲ့တာပါ။ဂျပန်တရားရုံးကတော့ဇနီးကယ်ရိုဂုံးအနေနဲ့လည်းသူ့ခင်ဗျားအမှုရင်ဆိုင်ရချင်းတရားရုံးမှာပြီးခဲ့တဲ့နှစ်ကပဲမှားယင်းထွက်ဆိုမှုတွေလုပ်ခဲ့တယ်လို့စွပ်စွဲတရားစွဲခဲ့ပါတယ်။တကယ်တော့ဂုံးစ်ကိုတင်းကျပ်တဲ့စီမံအောက်မှာအာမခံတဲ့အိမ်မှာပေးနေရကနေဒီဇင်ဘာ29ရက်နေ့မှာအခုလိုထွက်ပြေးနိုင်ခဲ့တာကြောင့်ဂျပန်ကသူ့ရှေ့နေဖွယ်တဲ့ဥပဒေထင်ကျောင်းအရာရှိတွေကိုအံ့အားသင့်သွားစေခဲ့ပါတယ်။ဂုံးစ်အနေနဲ့Nissan ကုမ္ပဏီခွဲတစ်ခုကနေသူ့ပုဂ္ဂိုလ်ရေးသုံးဖို့အတွက်ဒေါ်လာသန်းနဲ့ချီငွေတွေလွှဲပြောင်းရယူခဲ့တာနဲ့သူ့ဝင်ငွေကိုရှော့ပြခဲ့တာတွေကြောင့်2018ခုနှစ်နိုဝင်ဘာလကတည်းကအဖမ်းခံခဲ့ရတာပါ။ဒါပေမဲ့ပြီးခဲ့တဲ့ AP လမှာသူ့ကိုအာမခံနဲ့လွှတ်ပေးခဲ့ပေမဲ့သူ့ဇနီးနဲ့ဆက်သွယ်မှုပေါ်ကန့်သက်ထိန်းချုပ်ထားတာတွေပါဝင်တင်းကျပ်တဲ့ထိန်းချုပ်မှုတွေချလိုက်ခဲ့ပါတယ်။ Gunsberg ကတော့ဘေရစ်မြို့တော်မှာနတ်ထံသတင်းစာရှင်းလင်းပွဲလုပ်ပြီး Nissan အမှုဆောင်ရာရှိတွေအနေနဲ့သူ့အရင်စီစဉ်ထားခဲ့တဲ့ Nissan နဲ့ပြင်သစ် Renault ကားကုမ္ပဏီတို့ပူးပေါင်းရေးစီမံချက်ကိုမကြိုက်တာကြောင့်အခုလိုလှုပ်ကြံတရားစွဲအာဏာသိမ်းချုပ်ချခဲ့တဲ့အထောက်အထားတွေကိုချပြသွားမယ်လို့ဆိုနေပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American ရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်ဖို့လက်တွေ့ကျတဲ့နှိလန့်တွေသိကိုလိုအပ်နေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောပါရယ်။မြောက်ကိုရီးယားကောင်းဆောင်တဲ့လိုအပ်ရင်ပျုံယမ်းမြို့မှာတွေ့ဆုံဖို့အဆင်သင့်ရှိနေပါတယ်လို့လည်းသမ္မတမွန်ဂျေအင်ကအချင်းချင်းပြောဆိုသွားတာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းသမ္မတမွန်ဂျေအင်ကဆိုးလ်မြို့နေတကူမိန်ခိုမှာထည့်သွင်းပြောကြားသွားတာလည်းဖြစ်ပါရယ်။အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးရှေ့ဆက်နိုင်ဖို့သူ့ဘက်ကအသက်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမယ်လို့လည်းကတိပြုသွားပါရယ်။စစ်မဲ့ဆောင်ဒေသမှာရှိတဲ့ကေဆောင်ဆက်မှုဆောင်နဲ့မြောက်ကိုရီးယားနိုင်ငံက Mount Komgan မှာစစ်ပွဲအတွင်းကွဲကွာသွားတဲ့တောင်မြောက်ကိုရီးယားနိုင်ငံသားတွေတွေ့ဆုံရေးကိစ္စပြန်ပြီးတော့စတင်ဖို့တိုက်တွန်းသွားမယ်လို့လည်းသမ္မတမွန်ကပြောဆိုပါရယ်။ဒါအပြင်2023မှာကျင်းပမယ့် Olympic အားကစားပွဲကိုတောင်မြောက်ကိုရီးယားနိုင်ငံပူးတွဲပြီးတော့လက်ခံကျင်းပနိုင်ရေးအဆိုပြုလျှောက်ထားချက်ကလည်းနိုင်ငံညီညွတ်ရေးအခါသမယဖြစ်လာစေနိုင်တယ်လို့နိုင်ငံကြားဆက်သွယ်ထားတဲ့ရထားလမ်းကိုအဆုံးသတ်သွားဖို့လည်းလှုပ်ကိုင်းသွားမယ်လို့သမ္မတမွန်ကကတိပြုပြောဆိုသွားပါရယ်။ဒါအပြင်တောင်ကိုရီးယားရဲ့တင်ပို့ကုန်တွေအပေါ်ဂျပန်ရဲ့ကန့်သက်ချက်တွေရုပ်သိမ်းပေးရင်နိုင်ငံဆက်ဆံရေးလင်းလင်းမြန်းမြန်းတိုးတက်လာပါလိမ့်မယ်လို့လည်းသမ္မတမွန်ဂျေအင်းကပြောဆိုသွားတာပါ။စစ်တွင်းကာလမှာအတင်းအကျပ်အလုပ်သမားခိုင်းစေမှုနဲ့ခုနှစ်ပိုင်းအတွင်းဂျပန်နဲ့ကိုရီးယားနိုင်ငံကြားလျော်ကြေးကိစ္စနဲ့ပတ်သက်ဖို့တင်းမာမှုတွေကြီးထွားလာရကတောင်ကိုရီးယားရဲ့အစင်းမြင့်နီးပညာတင်ပို့ကုန်တွေကိုဂျပန်နိုင်ငံကကန့်သက်ထားတာလည်းဖြစ်ပါတယ
်။အိန္ဒိယနိုင်ငံနယူးဒေလီမြို့ဘတ်စကတ်တစင်းပေါ်မှာ2012ခုနှစ်တုန်းကမင်းကလေးတစ်ယောက်ကိုအုပ်စုလိုက်မတင်းချင်းတပ်ဖြတ်ပြီးသူချင်းကလေး၄ယောက်ကိုဒီနေ့ပဲတည်တံချမှတ်လိုက်ပါပဲ။အဲ့ဒီဖြစ်ရကြောင်းအိန္ဒိယနိုင်ငံတဝန်ဆန္ဒပြမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တယ်လို့အိန္ဒိယရဲ့လိမ္မိုင်းဆိုင်ရာကြံဖတ်မှုပေါ်ကဘာကဘာအယုံစိုက်လာစေခဲ့ပါတယ်။သူတို့အားလုံးကိုဇန်နဝါရီ22ရက်နေ့မှာကျိုးမိန်ပေးဖို့နယူးဒေလီတရားဝန်တစ်ခုကအမိန့်ချခဲ့ကြောင်း The Press Trust of India သတင်းဌာနကဖော်ပြလိုက်ပါတယ်။သူတို့ရဲ့နောက်ဆုံးယူကန်တစ်ခုကိုအိန္ဒိယအစိုးရတရားရုံးကပြီးခဲ့တဲ့လမှာပယ်ချခဲ့တဲ့အတွက်အခုလိုတည်မိန့် တည်တံချမှတ်မယ်ပေါ်အများကတော့မျှော်လင့်ထားပြီးသားလည်းဖြစ်ပါတယ်အခုချမှတ်လိုက်တဲ့တည်တံဖြစ်တံကိုအိန္ဒိယသမ္မတဒူရီကသာပြောင်းလဲပြစ်နိုင်ပြီးမယ်အခုလိုဖြစ်လာနိုင်ဖို့အခြေအနေကတော့နေနေပါတယ်အသက်23နှစ်အရွယ်အကျော်စစ်ပေတာကျောင်းသူနာဖျားရှားဟာယောက်ျားလေးမိတ်ဆွေတယောက်နဲ့ရုပ်ရှင်ချီပြီးအိမ်ပြန်ဘတ်စကားပေါ်မှာမျိုးသား6ဦးရဲ့မတရားပြုကျင့်ခံရရတာပါအဲ့ဒီလူတွေကိုနာဖျားရှားအဲ့ဒီလူတွေကနာဖျားရှားကိုမတရားကျင့်တန်တုပ်တွေနဲ့ထိုးနဲ့တိုက်ခတ်ပြီးယောက်ျားလေးပေါ်ကိုတန်တုပ်တွေနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်အဲ့ဒီလိုအကြမ်းဖက်ပြီးသူတို့နှစ်ယောက်ကိုအဝတ်တွေချက်ပြီးလမ်းပင်မှာပြစ်ချခဲ့ကြပါတယ်။အဲ့ဒီလိုအခင်းဖြစ်ပြီးတရေနှစ်ပတ်အကြာမှာပဲကျောင်းသူနာပြာယာတည်ဆုံသွားခဲ့တာပါ။လိမ်ပိုင်းဆိုင်ရာပြစ်မှုကင်တွယ်မှုမှာနှစ်တွင်နဲ့ချီချလေးရှိတဲ့အိန္ဒိယမှာဒီမှုကိုတော့အမြန်ဆုံးကင်တွယ်စစ်ဆေးခဲ့တာဖြစ်ပါတယ်။ပြစ်မှုကျူးလွန်ခဲ့သူ6ဦးတည်းက4ဦးတည်တံချခံရပြီးတူကတော့ချုပ်ချနေတဲ့အချိန်ကျိုးဆွဲချတည်ဆုံသွားပါတယ်။ကျန်သူကတော့ပြစ်မှုကျူးလွန်ချိန်မှာအသက်မပြေသေးတဲ့အတွက်လူငယ်သူပြင်းအကြောင်းကို၃နှစ်ပို့ပြီးပြစ်ဒဏ်ချထားပါတယ်။
ဩစတြေးလျနိုင်ငံမှာရာသီဥတုကောင်းလာပြီးတော့မိုးရွာသွန်းလာတာကြောင့်ပြီးခဲ့တဲ့3လကတည်းကလောင်ကျွမ်းနေတဲ့တော်မီကြီးကိုငြိမ်းသက်ဖို့အထောက်အကူဖြစ်လာစေပါတယ်။ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ပိုင်းမှာအခုသတင်းတစ်ပတ်လုံးမိုးရွာသွန်းပြီးတော့အပူချိန်ရောက်မယ်လို့လည်းခန့်မှန်းထားတာပါ။အခုလိုမိုးရွာပြီးတော့အပူချိန်ကျလာတဲ့အတွက်မိသားသမားတွေမိမကူအောင်တားဖို့အခအရံတွေလှုပ်ဖို့အတွက်နဲ့ဟင်းနီဟင်းရွက်ဆိုင်ခင်တွေရှင်းလင်းဖို့အပြင်မီးလောင်ထားတဲ့နေရာကိုထိန်းချုပ်ဖို့အချိန်ရသွားစေပါတယ်။ဒါပေမဲ့လည်းအခုရွာနေတဲ့မိုးက New South Wales, Victoria, South Australia နဲ့ Queensland ပြည်နယ်ထဲကရာနဲ့ချီတဲ့နေရာမှာလောင်နေတဲ့တော်မီကြီးတွေကိုလုံးဝငြိမ်းပစ်နိုင်လောက်တဲ့ပမာဏတော့မရှိသေးပါဘူး။မီးကြောင့်မြေတွေချော်နေတဲ့အတွက်လည်းမီးတက်ကားတွေတော်လာရဲ့အခက်တွေ့နေကြပါတယ်။ပြီးခဲ့တဲ့ September လကစပြီးတော့လောင်ကျွမ်းလာတဲ့ဒီတော်မီကြောင့်လူနေအိမ်1000အပါဝင်မြေအကတန်းနဲ့ချီလောင်ကျွမ်းသွားခဲ့ပြီးဖြစ်တယ်လို့လူ25ဦးထက်မနည်းလည်းသေဆုံးခဲ့တာပါ။မီးပဲကြောင့်အာမခန်လျှောက်ထားတဲ့ငွေပမာဏကလည်းဒေါ်လာ485တန်းထက်မနည်းရှိသွားပြီလို့ Australia အာမခန်ကောင်စီကပြောဆိုထားပါတယ်။
အကာသရဲကနေအင်တာနက်ကိုရဖြန့်မှုရည်ရွယ်ချက်နဲ့ Space Company ကဆက်သွယ်ရေးချုပ်တူအသေးစားရည်တွေ60ကိုမနေ့ကတတိယတုတ်ဖြစ်လွှတ်တင်ခဲ့ပါတယ်။ပထမတုတ်ကိုလွန်ခဲ့တဲ့9လကလွှတ်တင်ခဲ့တာပါ။ချုပ်တူတွေကိုတင်ဆောင်သွားတဲ့ Falcon 9 Space Rocket ဒုံးပျံကို Florida ပြည်နယ်က Cape Canaveral အကာသစခန်းကနေလွှတ်တင်ခဲ့တာပါ။ SpaceX ကနောက်ထပ်ရာချီတဲ့ဆက်သွယ်ရေးချုပ်တူတွေကိုစေလွှတ်ဖို့ရှိနေပါသေးတယ်။ဒီချုပ်တူတွေအားလုံးကမ္ဘာပတ်လမ်းကြောင်းနဲ့လွှတ်တင်သွားမှာဖြစ်ပြီးဒီနှစ်မကုန်ခင်အာကာသရဲကနေအင်တာနက်ကွန်ရက်ဖြန့်မှုကိုလည်းစီစဉ်ထားပါတယ်။ Space Company ရဲ့ Starlink ဝန်ဆောင်မှုကထောင်နဲ့ချီတဲ့ဆက်သွယ်ချက်တို့အသေးစားတွေကိုအာကာသရဲဖြန့်ချက်ဆက်သွယ်ပြီးတစ်ကမ္ဘာလုံးတိုင်းတာနဲ့ကျိုးမဲ့အင်တာနက်ချိတ်ဆက်စနစ်ကိုလည်းတည်ဆောက်ဖို့ရည်ရထားပါတယ်ခင
်ဗျ။အင်္ဂါညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။အီရန်နဲ့အမေရိကန်ကြားအပြန်အလှန်လက်တုံပြန်မဲ့ချင်းချောက်မှုတွေတိုးလာနေချိန်မှာပဲနှစ်ဖက်စလုံးကထိန်းသိမ်းလှုပ်ကြဖို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။အီရန်စစ်ဗိုလ်ချုပ်ကြီးကာဆန်ဆူလမီနီတည်ဆုံးခဲ့ရတဲ့အမေရိကန်ဘက်ကလေကြောင်းတိုက်ခိုက်မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဟာလည်းအရှေ့လေပိုင်းဒေသတစ်ဝက်မှာပေါ်ပေါက်နေပါတယ်။ဒီတော်တွေအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာမှဆိုရင်ရတာကြောင့်အီရတ်ကနေစစ်တင်နှန်းပေးတဲ့အစီအစဉ်အားလုံးကိုနေတိုးမဟာမိတ်အဖွဲ့ကရက်ဆိုင်လိုက်ပါတယ်။ဟင်ရီရစ်ဝဲလန်ဒန်ကနေပေးပို့လာတဲ့သတင်းလွှာကိုငင်းချန်ပြောပြပေးပါရှင်
။အီရန်ဗိုလ်ချုပ်ကြီးကာဆင်ဆူလမန်နီကိုလေကြောင်းကနေတိုက်ခိုက်တော့မယ်ဆိုတာကိုအမေရိကန်ကသူ့ရဲ့နေတိုးမဟာမိတ်ဥရောပနိုင်ငံတွေကိုအကြောင်းကြားခဲ့ခြင်းမရှိပါဘူး။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့အီရန်ဗိုလ်ချုပ်ကြီးတိုက်ဆုံမှုအတွက်ဝမ်းနည်းစရာမရှိဘူးလို့ပြောပါတယ်။လေလာသုံးသက်သူတွေကြားမှာလဲ
ကာဆမ်ဆူလီမန်နီဟာယာနေချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေလိုပဲအနောက်နိုင်ငံကတပ်ဖွဲ့ဝင်တွေတည်ဆုံခဲ့ရတာမှာတာဝန်ရှိတဲ့သူပါတည်ဆုံခဲ့တဲ့အထက်မှာဗြိတိန်တပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ
်အီရန်မှာဗိုလ်ချုပ်ကြီးကာဆမ်ဆူလီမန်နီဇာပနာဘွယ်ရဲ့အတွက်အောက်မေ့ဘွယ်အခမ်းအနားတွေကျင်းပနေချိန်မှာပဲဗြိတိန်ပြင်သစ်နဲ့ဂျာမနီကအခြေအနေတွေကိုအတက်နိုင်ဆုံးထိန်းသိမ်းနဲ့တာဝန်ယူဖို့ပူးတွဲညှိနှိုင်းချက်ထုတ်ပြန်ပါတယ်အီရန်ဘက်ကစီရေးအရာတုံ့ပြန်မယ်လို့ပြောဆိုထားတာကြောင့်အမေရိကန်ရဲ့မဟာမိတ်တွေကိုပြစ်မှတ်ထားလာမှလဲစိုးရိမ်မှုတွေရှိနေပါတယ်။ ISIS ချိန်မုံရင်အနောက်နိုင်ငံတွေရဲ့ညွန်ပေါင်းအဖွဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့အီရန်မှာရှိတဲ့ယာနဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုပေးနေတဲ့စစ်တင်နှန်းတွေကိုလည်းနေတိုးအဖွဲ့ကရက်ဆိုင်ထားပါတယ်။နေတိုးမဟာမိတ်အဖွဲ့အထွေထွေအတွင်းရေးမှူးယန်စတိုတန်ဘတ်ကတော့အမေရိကန်ကအီရန်ကိုတိုက်ခိုက်ရင်နေတိုးကထောက်ခံမလားဆိုတဲ့မေးခွန်းကိုဖြေဖို့ညှင်းဆိုပြီးအခုလိုပြောပါတယ
် We have recently seen an escalation by Iran
including the strike on the Saudi energy facility American drone ကိုဖြစ်ချခဲ့တာကြောင့်ပိုပြီးတင်းမာမှုတွေရှိလာကျွန်တော်တွေ့ထားပါတယ် ဒီနေ့ COA မှာမာမိတ်ဖွဲ့ဝင်နိုင်ငံတွေကထင်းထင်းသိမ်းသိမ်းလုပ်ဖို့နဲ့တင်းမာမှုတွေရောသွားအောင်လုပ်ဖို့တောင်းဆိုပါတယ်။ FIFA တတိကတော့ဘသူ့အတွက်မှအကျိုးမရှိပါဘူး
။ရုရှားနဲ့တရုတ်နိုင်ငံတွေကတော့အီဗန်ဗိုချုပ်ကြီးကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကိုရှုံချပါတယ်။ဒါကြောင့်အီဗန်အနေနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနဲ့တရုတ်ဘက်ကထောက်ခံမှုပိုရနိုင်တယ်လို့လေးလာသူတချို့ကမြင်ပါတယ်။အမေရိကန်စန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းအီဗန်ကနေအီရက်တူရကီပါလက်စတိုင်းဒေသနဲ့လေဘနွန်နောက်ပြီးပါကစ္စတန်နိုင်ငံတွေကိုပြန့်နှံ့နေပါတယ်။အမေရိကန်ရဲ့မဟာမိတ်အစ္စရေးဝန်ကြီးချုပ်ဗန်ဂျမင်နေတန်ယာဟုကတော့သမ္မတထရန့်ဘက်ကအခိုင်အမာရပ်တည်ပါတယ်။လက်တလောမှာတော့အားလုံးကအီရန်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုစောင့်ကြည့်နေကြပါတယ်။ထိမ့်သိမ့်သိမ့်သိမ့်လှုပ်ဖို့ကတော့နိုင်ငံတကာကတောင်းဆိုထားတဲ့အတိုင်းလိုက်နာမလား။ဒါမှမဟုတ်သူ့အခိုင်အမာပြောထားတဲ့အတိုင်းလက်တုံ့ပြန်မလားဆိုတာကိုစောင့်ကြည့်နေကြကြောင်းပါခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတို့ကိုတင်ဆက်ပေးကြပါရစေ။နေပြည်တော်မှာဒီကနေ့မြန်မာအစိုးရနဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးနေကြမှာပဲ။NCA အပြည့်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ထဲမှာဘုံးပေါက်ကွဲတဲ့အတွက်ကျောင်းသားကလေးငယ်၄ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ကြောက်ရံအုပ်စုထိပ်သူပေါင်းကျေးရွာမှာဒီမနေ့ဘုံပေါက်ကွဲမှုကြောင့်ကျောင်းဆရာတို့ပါဝင်ကျောင်းသားကလေးငယ်များပြားထိခိုက်ဒေဆုံးခဲ့တယ်လို့ထိပ်သူပေါင်းကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ
်ဘုံကူတယ်ကဆယ်နရီကူလို့မှာပါကလေးငယ်နဲ့ဝါကျောင်းဆရာတို့နဲ့တိုးပေါင်းကူတော့မန်ပေါ်တာမန်ပေါ်တာနဲ့တိုးဆရာအားရယ်ဆရာရောမဆောရဒရရယ်လို့ဆိုဆိုရ
အသက်25နှစ်ရွယ်ကျောင်းဆရာဖြစ်သူအလီကူဟတ်ကကလေးငယ်တွေနဲ့အတူတောင်ပေါ်ကိုထင်းရှားစင်မှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်။ဒီမနေ့ဘုံပောက်ကွဲမှုကြောင့်ကလေးငယ်၄ဦးသေဆုံးသွားပြီးကျောင်းဆရာသူအပါဝင်6ဦးကတော့ဗူဒီတောင်ဆေးရုံမှာဆေးဝါးကုသနေရတယ်လို့ဗူဒီတောင်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမ္မောင်ကျော်ဆန်ကပြောပါတယ်။သမရောသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ဒီမိုင်းဟာအေအေရခိုင်လက်နက်ကင်ဖွဲ့ကထောင်ထားတဲ့မိုင်းလို့ပြောပါတယ်။
အဲဒီအောင်တော်ဘောကနေမပေးရင်းနဲ့သူတို့မိုင်းကြည့်ကြတယ်မိုင်းကြည့်တဲ့နေရာလည်းသူတို့တွားရောက်ဆစ်ဆင်းကြည့်တယ်အဲဒီမိုင်းကပေရောက်တော့၄ရောက်လောက်ပြီးကြတာ၆ရောက်လောက်တည်းအများတော်ပြင်းထန်တဲ့မိုင်းဖြစ်နေတယ်ဒီနေနဲ့ကတော့သူကတော့သူရဲ့စခန်းကြီးကိုရေးကြီးနေတယ်သူတို့ပြစ်တယ်ပြစ်ပြီးတော့သူတို့ပြန်ပြေးတဲ့အခါမှာသူတို့ဖောက်သွားတဲ့နန်းကတော့အဲလိုမိုင်းထောင်သွားတယ်အခုကိစ္စမှာလည်းမိုင်းကိုသူတို့သူတို့ထောင်သွားတဲ့မိုင်းကိုနင်းနေတာမို့တိုက်နေတာလို့ပဲသူတို့ကြည့်ရတယ်ဗျ
အေရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်တုခကတော့မိုင်းကွဲတဲ့နေရာဟာမြန်မာစစ်တပ်ဘက်ကစခန်းချထားတဲ့နေရာဖြစ်ပြီးစစ်တပ်ကထောင်ထားတဲ့မိုင်းလို့ပြောပါတယ
်ဒီရာသားတွေကတီးရတာကတော့အဲ့ဒီနေရာမှာဒီမြန်မာစစ်တပ်ကစခန်းချခဲ့တယ်လို့တီးရတယ်ဆိုတော့အဲ့မှာမြန်မာစစ်တပ်ထောင်ထားခဲ့တဲ့ဒီမိုင်းပေါက်တယ်လို့ပြော
ချိခိုင်ပြည်နယ်တွင်းတရက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုမိုင်းပောက်ကွဲမှုဖြစ်စဉ်တွေဆက်သရှိလာတာပါဒီကနေ့မွန်လွဲပိုင်းမှာမင်းပြားမြို့နယ်ဖားပြော်ကျေးရွာဘက်မှာမြန်မာစစ်ရင်တန်းတစ်ခုကိုအေရခိုင်လက်နက်ကန်ဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတူကပြောပါတယ
်အခုတိုက်ပွဲဖြစ်တာနှစ်ဖက်တိုက်ပွဲမင်းပြားမြို့နယ်ချင်းဖားပြော်ရွာအဲဒါတိုက်ပွဲအခုတနက်တနေ့ရက်ဖြစ်တော့ပြီးတော့လျှံနေစင်းကပြင်းနေတာပဲအခုကကြားလျှံနေစင်းနဲ့လာပြင်းထိခိုက်မှုကတော့တပ်ဖက်ကကားနှစ်စီးကြတယ်လို့ပြောတယ်ကားကိုမိုင်းခွဲရမိုင်းခွဲပြီးတော့ကားနှစ်စီးကြတယ်လို့ပြောလာတယ်အောင်မရွာပြင်ဆက်စီးကြ
ဒီကနေ့မင်းပြားမြို့နယ်တွင်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့ဖြစ်စဉ်အသေးစိတ်ကိုမသိရှိသေးဘူးလို့အေအေပြောခွေရခိုင်တုခကဆိုပါတယ်။သမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စုံမင်းထွန်းကတော့
မင်းပြားရောင်မောင်ကတော့နားလေးပါဝင်ပြန်မှာကျွန်တော်စက်စာရင်းနာကို mindset အခက်ခံတာရှိပါတယ်ဗျ။အဲ့ဖြစ်စဉ်တော့ဖြစ်ပါတယ်အသေးစိတ်ကကျွန်တော်လည်းမသိတော့ပါဘူး။
ဒါအပြင်မနေ့ကရတိတောင်မြို့နယ်ထဲအေအေဖွဲ့နဲ့သမ္မတတို့ကြားတိုက်ပွဲဖြစ်ပွားမှုရှိခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့အေအေပြောခွေရခိုင်တုခကပြောပါတယ်
။မနေ့ကမနေ့၈ :00 ရှင်မနေ့လောက်မှာပဲတိတောင်မြို့နယ်အောင်စိတ်ရွာရဲ့မြောက်ဘက်ပေါ်မှာဒီ၁ကီလိုမီတာလောက်အကွာမှာအဲ့မှာတကင်တိုက်ပွဲဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီမိလ၁၂:24မိနစ်မှာတိတောင်မြို့နယ်ချက်ပြင်းရွာရဲ့အနောက်ဘက်ကဒီကာလမပေါ်မှာတကင်အဲ့ဒီမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။မနေ့ကဒီဖြစ်ခဲ့တဲ့တိုက်ပွဲပြင်းမှာတော့ရန်သူဘက်ကနေပြီးတော့9ဦးကြာဆုံးပြီးတော့ဟို6ဦးအထက်တန်းရတာရှိတယ်။ကျွန်တော်တို့ဘက်ကလည်းပဲဒီအာဘက်ကစစ်တပ်တွေကြာဆုံးတာရှိ
မနေ့ကရတိတောင်မြို့နယ်အောင်ဆက်ရွာဘက်မှာထိသွေးမှုမရှိခဲ့ပေမဲ့ချုပ်ပြင်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကပြောပါတယ
်ချုပ်ပြင်ဘက်မှာတော့ကျွန်တော်တို့ဂျာပေါင်းရဲနဲ့ဖြစ်တဲ့ဖြစ်စဉ်ရှိပါတယ်ဂျာပေါင်းရဲကစစ်မြေစံကလုံလုံကြီးဆောင်ရွက်နေတဲ့အဖွဲ့ကိုအမှုမိုင်းပုံလုံးသာဖောက်ခွဲတိုက်ခတ်ကြတာရှိပါတယ်ဗျဒါရရှိမှုတော့မရှိပါဘူး
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်လာတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။တိုက်ပွဲစဉ်တွင်အရသာ130ကျော်သေဆုံးခဲ့တယ်လို့230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလူရေသသိန်းကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်။ဒီလကုံမှာမြောက်ပိုင်းမဟာမိတ်ဖွဲ့တွင်လည်းမြန်မာစိုးရငင်းချမ်းရေးကော်မရှင်အဖွဲ့တို့ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးထားဖို့စီစဉ်နေစေသတင်းတွေပေါ်ထွက်နေပေမဲ့တစ်ဖက်နဲ့တစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရင်တရင်ပြေပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကနေ့နေပြည်တော်ကအပြည့်ရတိုင်းရင်းသားတွေရဲ့ငင်းညာရေးတွေ့ဆုံဆွေးနွေးပွဲကနေဘလို့ရလက်ကောင်းနေရနိုင်မှုမျှော်လင့်ချက်တွေရှိပါတယ်လဲဆိုတာကိုကြည့်ရအောင်ပါ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဘွဲ့ရဲ့ငင်းညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီကနေ့နေပြည်တော်မှာကျင်းပပါတယ်ဆွေးနွေးမှုတွေကိုတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ပူးတွဲအကောင့်ထယ်ဖို့ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်လက်နက်ကင်တင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲဒီဆွေးနွေးပွဲကနေရလက်ကောင်းတွေထွက်ပေါ်လာနိုင်မှုကိုလည်းတိုင်းရင်းသားတွေကမျှော်လင့်နေကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ
် NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီကနေ့နေပြည်တော်မှာကျင်းပခဲ့တာဖြစ်ပါတယ်။15လကြာရပ်တန့်နေတဲ့ GICM အစည်းအဝေးကိုမနက်ဖြန်မှာကျင်းပတော့မှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအရာတွေကိုဒီကနေ့လုပ်တဲ့စည်းဝေးပွဲမှာတိုင်ပင်ဆွေးနွေးခဲ့တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကအတွင်းရေးမှူးနှစ်ဘုံမူကြီးဆိုင်ငင်းကခုလိုပြောပြပါတယ်။
ကျွန်တော်တို့အသေးစိတ်ပြောလို့မရဘူးပေါ့နော်ငင်းငင်းလုပ်ငန်းစဉ်ကလည်းဟိုတရားဝင်သွားဖို့ကလည်းတနည်းကျော်ကျွန်တော်တို့မကျင်းပနိုင်တဲ့အနေအထားရှိတယ်ဒါကြောင့်အဓိကကအဲ့ကိစ္စပေါ့အဲ့တစ်ဆုံမှုတွေကိုကျွန်တော်တို့ဘယ်လိုကြော်လွားနိုင်လဲ27ရာစုပင်လုံးပေါ့နော်စတုတ်ကအစီအဝေးကိုတော့ဒီနှစ်ထဲမှာတော့ဟိုလှုပ်ကြရအောင်ဆိုတဲ့သဘောထားရှိတယ်ဆိုတော့ဒါကြောင့်ချုပ်ပြီးပြောလိုက်မယ်ဆိုရင်မနေ့ပြန်တွေ့ကျွန်တော်တို့ဒီကျင်းစဉ်အစီအဝေးကိစ္စတက်ဖို့ကျွန်တော်ဘက်ကဟိုဆုံးဖြတ်တယ်ဆွေးနွေးမဲ့အကြောင်းအရာကိုလည်းဒီမှာတတ်မှတ်နိုင်တယ်နောက်ဒီTNC မစီဝေးပြည်တာနဲ့စစ်ဆက်လုပ်ရမယ့်လုပ်ငန်းစဉ်တွေကိုလည်းဒီမှာချမှတ်နိုင်ခဲ့တယ်။အဲ့လိုပဲပြောနေပါဘူး။ဒါလည်းမြင်မြတ်တက်တာကြည့်စေတဲ့အလုံးလက်ခံနိုင်တဲ့အလုံးဟိုပါဘောညော်လင့်စောင့်စားနေတဲ့အထီလေးတော့ရမယ်လို့ရလက်တည်းရမယ်လို့တော့ဟိုလုံးဝအလုံးတော့ယုံကြည်ညော်လင့်ပါတယ
်။ JICM အစည်းအဝေးမှာပြည်အောင်စုငញ្ញိုင်းညီလာခံ27ရာစုပင်လုံကျင်းပမဲ့နေ့ရက်နဲ့ဆွေးနွေးမဲ့ခေါင်းစဉ်စတာတွေကိုအစိုးရလွတ်တော်တမရောနိုင်ငံရေးပါတီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုတင်ညှိနှိုင်းကြမှာဖြစ်ပါတယ်ဒီအစည်းအဝေးကျင်းပနိုင်တဲ့အပေါ်မူတည်ပြီး27ရာစုပင်လုံကိုကျင်းပသွားမှာဖြစ်ပါတယ်မနက်ဖြန်လုံးမဲ့ JICM အစည်းအဝေးမှာငញ្ញရေးအတွက်အတက်နိုင်ဆုံးညှိနှိုင်းဆွေးနွေးဖို့တိုင်းရင်းသားတွေရဲ့ငញ្ញရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကဒီကနေ့ PPSD အစည်းအဝေးမှာတိုက်တွန်းပြောဆိုလိုက်ပါတယ
်ဒီကစားကစားပါအားကြီးအတိတ်စိတ်ကြည့်ဒူတိနေလာတိတွေနဲ့ငင်းချမ်းရေလောက်ကားကြည့်ကိုကျောပန်းအကောင်အထည်ဟောဆောင်ရွတ်သွားကြပါလို့ကြောကြပါတယ
်လက်တလုံးမှာတော့ NCA လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့မွန်ပြည်သက်ပါတီ NMSP တို့နဲ့တက်မတော်ကြမှာတိုက်ပွဲတွေဖြစ်ပွားတာရှိခဲ့တာမို့ဒီ JICM အစည်းအဝေးမှာတိုက်ပွဲဖြစ်ပွားရတဲ့အကြောင်းအရာတွေကိုတက်မတော်နဲ့သက်ဆိုင်ရာအဖွဲ့တွေတီးကြားစီဆွေးနွေးသွားဖို့ရှိတယ်လို့သတင်းတွေထွက်နေပါတယ်။လက်ရှိအချိန်ထိတော့ဒီတိုက်ပွဲတွေဖြစ်နေတဲ့အဖွဲ့တွေကဘယ်သူတွေကအဖွဲ့ကိုစားတက်ရောက်မလဲဆိုတာမသိရသေးပါဘူး။ဒါပေမဲ့မနက်ဖြန်လုံမဲ့ JICM အစည်းအဝေးမှာတော့ရလက်ကောင်းတွေထွက်လာဖို့တိုင်းရင်းသားတွေကမျှော်လင့်နေတယ်လို့ရခိုင်ပြည်လူမျိုးရေးပါတီကအစောမြအရာစာလင်းကပြောပါရယ
်ဟိုရလက်ကတော့ကောင်းလာနိုင်တယ်လို့ကျွန်တော်တို့အများကြီးပြင်ဆင်ထားကြပါတယ်ဒီ GMPN အစည်းအဝေးမဖြစ်ခင်မှာကျွန်တော်တို့ကြိုတင်ပြီးတော့မှဆွေးနွေးထားခဲ့တဲ့ဆွေးနွေးချက်တွေပြီးလို့ရှိရင်အလွတ်တဘောဆွေးနွေးခဲ့တဲ့ဆွေးနွေးမှုများစွာလည်းရှိခဲ့ပါတယ်အဲ့ဒါကြောင့်မို့လို့လာမယ့် GMPN အစည်းအဝေးဒီအကောင်းဆုံးဖြစ်မဲ့ဟိုလမ်းပွင့်သွားမယ့်အစည်းအဝေးတစ်ခုဖြစ်ကျွန်တော်တို့မျှော်လင့်ထားပါတယ်
လက်တလုံးမှာတော့တက်မလို့နဲ့ငញ្ញိုင်းလက်မဲ့ရေထိုးထားတဲ့အဖွဲ့တွေနဲ့ကလက်မဲ့ရေထိုးထားနိုင်ခြင်းမရှိသေးတဲ့အဖွဲ့တွေနဲ့ပါစည်ရေးတင်းမှမှုတွေရှိနေတာကြောင့်ငញ្ញိုင်းပေါ်ရက်တက်မအေးဖြစ်နေကြပါတယ်ပြည်တော်စုငញ្ញိုင်းညီလာခံ28ပင်လုံးကိုပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လကနောက်ဆုံးကျင်းပခဲ့တာပါ NCA ကတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်အရပြည်တော်စုငញ្ញိုင်းညီလာခံကို တနစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီခဲ့ပေမဲ့ပြည်အောင်စုကခွဲမထွက်ရင်းနဲ့တက်တွေပြန်လဲပေါင်းစည်းရေးစတဲ့အချက်တွေမှာညှိနှိုင်းမရခဲ့တာကြောင့်ပင်လုံညီလာခံကျင်းပရေးဟာတနစ်ကျော်ကြာရပ်ဆိုင်ခဲ့ရတာဖြစ်ပါတယ်ရှင်။
ဒါကတော့ဒီကနေ့နေပြီးတော့မှကျင်းပတဲ့MCA အပြည့်အစားချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဝက်ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကသတင်းကိုဆက်ပြီးတင်ပြခြင်းပါတယ်။ 86နှစ်ကြိမ်မြောက်ကချင်ပြည်နယ်နေ့ကိုတော့ကချင်ပြည်နယ်အစိုးရကဦးဆောင်ပြီးကျင်းပမှာဖြစ်ပါတယ်။
ဒီအခမ်းအနားကိုတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်ကချင်ပြည်နယ်နေ့မှာမနောဘွဲထည့်သွင်းမကျင်းပဖို့အစပိုင်းမှာဆုံးဖြတ်ခဲ့ကြပေမဲ့အခမ်းအနားကိုအတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မှာဖြစ်တဲ့အတွက်ရိုးရာအတိုင်းပြန်လည်ကျင်းပဖို့ကချင်ပြည်နယ်အစိုးရကဦးဆောင်သွားမယ်လို့
ြုံမပြေကြတဲ့အတွက်ကျွန်တော်တို့ကမနှောပဲမလုပ်တော့ဘူးကချင်းပြည်နယ်နေပဲလုပ်မယ်ဆိုပြီးတော့ဆုတ်ဖြတ်ပြီးသွားပြီထို့တော့လည်းကြီးခဲ့လာမဲ့စီးစဉ်ကြတော့လဲယူရမပြဖြစ်စီခြင်းလဲဆိုတော့ကျွန်တော်တို့အစိုးရဖွဲ့ရနေပြီးတော့ရှားဝင်ပြီးတော့မနှောပဲကိုချင်းပါပေးရခြင်းဖြစ်ပါတယ်ကချင်းပြည်နယ်နေကတော့ထုံးစံနိုင်ပေါ်ရှိပြီးသားဘာမှပြဿနာမရှိပါဘူး
အဲ့ဒီအခမ်းအနားကိုကချင်ပြည်နယ်အစိုးရအဖွဲ့ကကျင်းပပြုလုပ်တဲ့ကချင်ပြည်နယ်နေ့အခမ်းအနားလို့ခေါင်းစဉ်တက်ဖို့ရထားသလိုကချင်ပြည်နယ်နေ့ကိုဒီနှစ်မှာတရက်ထဲတာကျင်းပမှာဖြစ်ပါတယ်။ဒါပေမဲ့အရင်နှစ်တွေတုန်းကအတိုင်းဆောင်ရွက်သွားမယ်လို့လည်းပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။ဒါပြင်အခုလာမယ့်၁၀ရက်နေ့မှာကြာရောက်မယ့်82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားမှာမနှောပွဲကိုပြည်လဲထက်သွင်းကျင်းပသွားမှာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကကချင်လူမျိုးစုတွေကြားထဲမှာဂျင်းဖော်မုံတော့အန်ထွဲနဲ့ကချင်မုံတော့အဲထွဲဆိုတဲ့စကားလုံးအသုံးနှုန်းပေါ်အငင်းပွားမှုဖြစ်ခဲ့ကြတဲ့အတွက်ဒီနှစ်မှာမနှောပွဲတော့ထည့်သွင်းမခြင်းပါဘူးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။စကလုံးအသုံးနှုံးပေါ်အဖွဲ့အစည်းတွေချားထဲမှာအငင်းပွားနေကြပြီမဲ့ဘလို့စာလုံးမဲ့တက်တက်ပြည်သူအများစုကတော့မနှောပွဲကိုကျင်းပစေချင်ကြတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်နေ့အခမ်းအနားကိုအခုလာမဲ့တောက်ကြနေမှာမနှောကွင်းမှာကျင်းပမှာဖြစ်ပြီးမနက်9နာရီမှာစတင်မှာဖြစ်ပါတယ်။အဲ့ဒီပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မှာဖြစ်ပြီးဖွင့်ပွဲအခမ်းအနားပြီးသွားရင်မနှောအကကမဲ့အစီအစဉ်ကိုအရင်နှစ်ကပုံစံအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပျော်ဝဲရှင်ဝဲတော့ကျင်းပမှာမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်က82ချိန်မြောက်ကချင်ပြည်နယ်နေ့ကိုမနှောကော်မတီနဲ့ရင်ကျေးမှုအဖွဲ့တို့ပူးပေါင်းပြီးပျော်ဝဲရှင်ဝဲတွေပါထည့်သွင်းကျင်းပခဲ့တာပါ။ကချင်လူမျိုးရိုးရာရင်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဘူးတကုံကတော့အားလုံးပျော်ပျော်ပါပါဆင်နွှဲကြစေချင်တယ်လို့ပြောပါတယ်
။အရင်တုန်းက3ရက်မိနစ်တုန်းကအလုပ်ခဲ့တာပေါ့။ဒီနေ့ကဒီအစိုးရပဲလုပ်တယ်ဆိုတော့တရက်ပဲတို့လုပ်မှာပေါ့။ဒီလိုရှင်တော့ကျွန်တော်တို့ပျော်ပွဲရှင်ပွဲလည်းပဲမရှိဘူးပေါ့မနေ့တုန်းကကျွန်တော်တို့ပျော်ပွဲရှင်ပွဲလေးလုပ်ပြီးကြတာ။မနှောအကလည်းလည်းနေ့ရက်ကတော့ဖြစ်နိုင်လို့ရှင်အားလုံးပြည်သူတို့ပြည်နေသားတွေကျွန်တော်တို့ကချင်မျိုးနယ်အားလုံးကဝမ်းပွမ်းသာသာဒီပွဲကိုဆင်နွှဲနိုင်လို့ရှင်တော့ဘလို့များကောင်းမလဲပေါ့
ကချင်ပြည်နယ်နဲ့အခမ်းအနားမှာချင်းဖော်ဆိုတဲ့စကလုံးကိုနှစ်ပေါင်း80ကျော်ကြာအသုံးပြုခဲ့ပြီးပြီးခဲ့တဲ့နှစ်ကချင်းဖော်အစားကချင်လို့ရေးခဲ့တာကြောင့်အခမ်းအနားမဟုတ်ဘူးမိရှုဖြက်စီခံရပြီးမူလကချင်းဖော်ဆိုတဲ့စကလုံးကိုသာပြန်လည်အသုံးပြုခဲ့ရပါတယ်။ဒီနှစ်မှာတော့အဲ့ဒီလိုစကလုံးအသုံးနှုန်းတွေကြာအငင်းပွားနေကြတာကြောင့်ပြည်နယ်အစိုးရကဦးဆောင်ကျင်းပတာပထမဆုံးအကြိမ်ဖြစ်ပါတယ်။
VOA သတင်းနောက်ဆုစုသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညကျန်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဆိုရင် VOA မြန်မာဘက်ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့တယ်လီဖုန်းနံပါတ် 1239-282-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြာခင်ည9နာရီခွဲမှာဇက်တိုက်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းလွှာနဲ့အတူအပတ်စဉ်ထုတ်လင်းပေးနေကြအင်္ဂါညဓာတ်ရဲလီလိုင်းဆွေးနွေးခန်းကိုနားဆင်ကြဖို့ရှိပါရှင်
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ခုနှစ် January 9ရက်အင်္ဂါနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းတိုမီတာ19 kHz 15453ည၊လိုင်းတိုမီတာ25 kHz 11803ည၊လိုင်းတိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်မနဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဓာတ်ရိုက်လေလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးဦးသိန်းထိုင်ဦးစီစဉ်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးအကြောင်သတင်းဆောင်မနှာစင်ကြရအောင်ပါရှင်။
အမေရိကန်ပြည်ထောင်စုဘက်ကဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်သေဆုံးသွားခဲ့တဲ့အီရန်ထိပ်တန်းဗိုလ်ချုပ်ကြီးကာဆန်ဆော်လမန်နီရဲ့အလောင်းကိုအလင်းကုန်တွေကအီရန်ကိုပြန်သည်လာတဲ့အချိန်အီရန်ပြည်သူတွေထောင်ပေါင်းချီစုဝေးခဲ့ကြပါလေ2015ခုနှစ်ကနိုင်ငံတကာနဲ့သဘောတူညီချက်အရယူရေနီယံတန့်စင်မှုပမာဏကန့်သက်ထားတာကိုလိုက်နာတော့မှာမဟုတ်ဘူးဆိုပြီးအီရန်ကတနင်္ဂနွေနေ့မှာကြေညာပါတယ်အီရန်ဘော်ပိတ်ဆို့တံခတ်မှုတွေအားလုံးရုပ်သိမ်းပေးမှနိုင်ငံတကာအမှုညူအေဂျင်စီနဲ့ဆက်ပြီးလုပ်လုပ်မယ်လို့ပြောဆိုပါတယ်အီရန်နိုင်ငံဘက်ဂရက်နိုင်ငံတကာလေဆိပ်မှာတည်ဆုံသွားခဲ့တဲ့ဗိုလ်ချုပ်ကြီးကာဆန်ဆော်လမန်နီနဲ့တခြားတပ်ဖွဲ့ဝင်တွေရဲ့ရုပ်လောင်းတွေတနင်္ဂနွေနေ့ကအီရန်ကိုပြန်သည်လာပြီးထောင်ပေါင်းချီတဲ့အီရန်ပြည်သူတွေစုဝေးခဲ့ကြပါတယ်အီရန်ကရပ်ဖက်လက်နက်ကိုင်အဖွဲ့တွေကိုထောက်ခံသူတွေဘက်ဂရက်မှာရှိတဲ့အမေရိကန်တပ်ရုံးကိုဝိုင်းပြီးဆန္ဒပြမီးလောင်ဘုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေပေါ်ပေါက်ပြီးရှစ်ပိုင်းတွင်ဗိုလ်ချုပ်ကြီးကာဆန်ဆော်လမန်နီကိုအမေရိကန်ပြည်ထောင်စုဘက်ကအဝေးထိန်ဒရုန်းနဲ့လေကြောင်းကတိုက်ခိုက်ခဲ့တာပါတစ်ချိန်တည်းမှာအီရတ်ပါလီမန်ကလည်းအမေရိကန်တပ်တွေကိုအီရတ်ကနေနှင်ထုတ်ပေးဖို့အစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်တရက်တင်းကြွေနေ့မှာတည်ပြလိုက်ပါတယ်တမဒါထရန့်ကတော့ဗိုလ်ချုပ်ကြီးဆော်လမန်နီကိုတတ်နိုင်ခဲ့တဲ့အတွက်အမေရိကန်ကိုလက်တလောတိုက်ခိုက်လာနိုင်ကြီးအန်ဒီယာတွေကိုဟန်တားနိုင်ခဲ့တဲ့ဆိုပြီးတောက်ကြနေကမိုင်ယာမီအပန်းဖြေခန်းကြီးမှာရောက်နေတဲ့အချိန်အခုလိုပြောပါတယ်
He was plotting attacks against Americans but now we've ensured that his atrocities
သူအမေရိကန်တွေကိုတိုက်ခိုက်ဖို့ကြံစည်လှုံ့ဆော်ခဲ့တဲ့သူပါသူရဲ့ရက်စက်တဲ့လုံရက်ဒီဆက်မလုံနိုင်အောင်ကျွန်တော်တို့ကဟန်တားနိုင်ခဲ့တာပါအခုရက်ဆိုင်သွားပါပြီဘလို့ဖြစ်ပျက်ခဲ့တယ်ဆိုတာခင်ဗျားတို့သိကြမှာသိပါလိမ့်မယ်ကျွန်တော်တို့ကိုအကြီးအကျယ်တိုက်ခိုက်ဖို့စီမံပြင်ဆင်နေတဲ့အချိန်မှာသူကိုကျွန်တော်တို့အတုတ်တင်နိုင်ခဲ့တာပ
ါဒါပေမဲ့လည်းဝေဖန်သူတွေကတော့အခုလောက်ကျန်ခံလဲရတဲ့အီရန်ဗိုလ်ချုပ်ကြီးဆော်လမန်နီဦးဆောင်ပြီးအမေရိကန်ပြည်ထောင်စုကိုကြီးကြဲတိုက်ခိုက်ဖို့ပြင်ဆင်လှုပ်ဆောင်နေတယ်ဆိုတော့အထောက်အထားတွေကပြောပါလောက်မတွေ့ရဘူးလို့ဆိုနေကြပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကတော့တိုက်ခိုက်မှုကတကယ့်အချင်းကိုက်ပေါ်ပေါက်ခဲ့တာဆိုပြီးတနင်္ဂနွေနေ့က ABC ရုပ်သံကိုပြောပါတယ်
The senior leaders who had access to all of the intelligence, there was no skepticism. The intelligence assessment made
clear. ထိုလေတဲ့တွေရယူထားတဲ့ထိတန်းကောင်းဆောင်အားလုံးကတိုက်ခိုက်ဖို့လုပ်နေတယ်ဆိုတာကိုလုံးဝတန်တရားမရှိပါဘူး။သူ့ကြံစီလှုပ်ဆောင်မဲ့အကြံဖက်လို့ရတွေကပြီးခဲ့တဲ့ပတ်ကျွန်တော်တို့ဘက်ကအရေးယူလှုပ်ဆောင်ခဲ့တာထက်ပိုပြီးအန္တရာယ်ကြီးပါတယ
်။သမ္မတဒေါ်လင်ထရန့်ကတော့အီရန်နဲ့သူစစ်မဖြစ်ချင်ဘူးလို့ပြောနေပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတိုက်ခိုက်လာမယ်ဆိုရင်အီရန်ရဲ့ယဉ်ကျေးမှုအမွေနဲ့နေရာတွေကိုပြင်းထန်တာလက်တော့ပြန်တိုက်ခိုက်မယ်လို့စနေနေ့က Twitter မှာရေးပါတယ်ဒီလိုတိုက်ခိုက်မယ်ဆိုရင်ဂျနီဘာသဘောတူညီချက်ကိုချိုးဖောက်ပြီးနိုင်ငံတကာစစ်ရာဇဝတ်မှုကိုကျူးလွန်ရရောက်နိုင်ပါတယ်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့အမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေနဲ့အညီဆောင်ရွက်မှာပါဆိုပြီးတုံ့ပြန်ပြောဆိုနေပါတယ်အီရန်ပါလီမန်မှာတော့တနင်္ဂနွေနေ့ကပါလီမန်အမတ်တွေစုဝေးပြီးအမေရိကချက်ဆုံးပါစေလို့ကြွေးကြော်ရှုတ်ချနေကြပါတယ်သမ္မတဒေါ်နယ်ထရန့်လက်ထက်မှာအီရန်နဲ့တင်းမာမှုတွေအမြဲလိုလိုဒိုးလာနေခဲ့ပါတယ်အီရန်ရဲ့ယူရေနီယံတန့်စင်မှုပမာဏကိုရှော့ချရေးကန့်သက်တဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကိုယ်သဘောနဲ့ကိုနှုတ်ထွက်တဲ့ဆိုပြီးသမ္မတထရန့်ဆုံးဖြတ်ခဲ့တာပါအခုအီရန်ဘက်ကလည်းဘယ်သဘောတူညီချက်ဘယ်စည်းမျဉ်းကိုမှလိုက်နာတော့မှာမဟုတ်ဘူးဆိုပြီးတင်းကွန်ရီနေကကြေညာထားကြောင်းပါခင်ဗျာ
ဒိန်ထ ိုက်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညုံဦးနဲ့အတူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးမယ်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာယအန်ဒီပါတီရဲ့တိုင်းသားရေးဆိုင်ရာမူဝါဒကိစ္စပါအာနာယအန်ဒီပါတီကဒီမကြခင်ရက်ပိုင်းကပဲတိုင်းသားရေးရာကော်မတီဆူပြီးတော့ဖွဲ့စည်းပါတယ်အန်ဒီပါတီအနေနဲ့ဒီရှမ်းလိုရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုနောက်ပိုင်းမှာကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့ဒီလာမယ့်အခုနှစ်ပေါ့နော်2020ရွေးကောက်ပွဲမှာအတော်လေးကိုခဲခေခေရှင်ပြန်ရမယ့်အခြေအနေမျိုးမှာဒီလိုမျိုးဘ ഹു တိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာပါဒါကြောင့်မလို့ဒီ NLD ပါတီရဲ့ဒီတိုင်းသားရေးရာမူဝါဒနဲ့ပတ်သက်လို့ကျွန်တော်တို့ဒီခုစီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အဒီတာချုပ်ဖြစ်ပါတယ်ဦးသက်စင်ပါနောက်တူကတော့ဒီနိုင်ငံရေးလေးလာသုံးသပ်သူလည်းဖြစ်ပါတယ်ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားကြီးလည်းဖြစ်ပါတယ်အရင်ပြည်သူ့လွှတ်တော်ကုသလေဟောင်းလည်းဖြစ်ပါတယ်ဦးရဲထွန်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေးလိုက်ပေါ်မှာရှိပါတယ်ကျွန်တော်ကိုတက်စင်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုတက်စင်ကြားမယ်ထင်ပါတယ်ခင်ဗျကျွန်တော်အရင်ဆုံးပေါ့ဒီ NLD ပါတီကခုနကမကြခင်ရက်ပိုင်းကပဲကိုတက်စင်တို့တွေ့ပြမှာပါဒီဘူတန်သားကြီးကကော်မတီဆိုပြီးဖွဲ့လိုက်ပါတယ်ဆိုလိုတာကဒီလာမယ့်2020ရွေးကောက်ပွဲအတွက်အခင်းကျင်းအတွက်ပြင်ဆင်ကောင်းလဲပြင်ဆင်နဲ့လက္ခဏာဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်တာတွေလည်းရှိပါတယ်ခင်ဗျအဲ့တော့လက်ရှိအဲတိုင်းသားတွေနဲ့အခုလိုမျိုးဒီကနေ့ပြော NLD အနာရပါတီနဲ့ဒီဟိုလုံးနဲ့ကမတူဘဲနဲ့ပို့ပြီးတော့ကိုယ်လေးလေးတွေဖြစ်လာတဲ့အချိန်ဒီမှာဒီတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့လိုက်တာကတကယ်ပဲ NLD ပါတီအတွက်တိုင်းသားတွေရဲ့ထောက်ခံမှုတိုင်းသားနယ်ပယ်ရဲ့ထောက်ခံမှုရလာမယ်လို့ထင်ပါလားခင်ဗျအရင်ဆုံးမေးချင်ပါတယ်
ဟုတ်ကဲ့ခင်ဗျအရင်ဆုံးကျွန်တော်ပြောချင်တာကတော့ဒီကဲကျွန်တော်တို့ဒီ NLD ပါတီပေါ့နော် NLD ပါတီရဲ့ဖက်ကင်1988ခုနှစ်နောက်ပိုင်းကစပြီးတော့ဒီတိုင်းသားတွေကကျွန်တော်တို့ကျွန်တော်ပေါ့နော်အကောင်စုကြည့်ဥဆောင်တဲ့ဒီတော့1990မတိုင်ခင်ရွေးကောက်ပွဲမတိုင်ခင်မှာပါတီဖွဲ့တွေရဲ့ NLD ပါတီကိုဝင်ဝင်ခဲ့တာပါ။ဒါကျွန်တော်တို့တိုင်းရင်းသားတွေနဲ့ NLD ပါတီကပူးပေါင်းပြီးတော့ဆက်ရမရှင်ဒီဆက်ရမရှင်ဆက်နှစ်ကိုပေါ့နော်ဒီတိုင်ချုံညောင်းလုပ်ခဲ့တော့ဆိုပြီးတော့သူကဦးတည်ခဲ့ပါတယ်။ဦးတည်ခဲ့ပြီးအဲ့ရနောက်ပိုင်းမှာတော့ကျွန်တော်2015ရွေးကောက်ပွဲမှာ NLD ပါတီကတိုင်းတိုင်းနဲ့ဆက်ဆံရေးအဲ့နောက်ပိုင်းမှာတိုင်းတိုင်းနဲ့ဆက်ဆံရေးကဟိုပြပြခဲ့တာပေါ့နော်။အဓိကပြောရလို့ရှိရင်တော့ကျွန်တော်တို့ဒီရှမ်းပြည်နယ်မှာရှမ်းပြည်နယ်အစိုးရဖွဲ့စည်းနေပတ်သက်ပြီးတော့ခေါင်းနောက်တစ်ခုကရခိုင်ပြည်နယ်မှာလည်းလိုပဲပေါ့နော်ရခိုင်ပြည်နယ်အစိုးရဖွဲ့စည်းနေတော့ခေါင်းတိနှိုင်းမအောင်မြင်ပဲနဲ့တိနှိုင်းမှုမရှိပဲနဲ့တပတ်သက်အစိုးရဖွဲ့စည်းရကြအောင်အဲ့ရနေပြီးဆက်ဆံရေးတည်ကြားခဲ့တာပေါ့ဥပမာဆုံးချင်နေကြရမယ်ဆိုလို့ရှိရင်တော့ဒီပါတီကဒီတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီ2020ရွေးကောက်ပွဲမှာတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုနေပေါ့နော်မဲဆန်ကနေတိနှိုင်းပြီးတော့လုံးကံဘူးအစီအစဉ်မရှိဘူးဆိုပြီးတော့ NLD ပါတီတော်မှန်းချစ်ပုတ်ကူကပြောခဲ့ပါတယ်။အဲ့ဒီပြောပြီးတော့ဗိုင်းတိမကြောက်ဘူးဒီတိုင်းတိုင်းနဲ့ပတ်သက်ပြီးတော့ဒီတိုင်းသားကြီးရကွန်ပီဖွဲ့ရဆိုတော့ပြောရလို့ရှင်တော့တကယ်တမ်းလုတ်တင်တာကတိုင်းသားတွေနဲ့မဟာမိတ်တကယ်တမ်းပြောရရင်လည်းဖောင်ပေါ်90ခုနှစ်ကရဆပြီးတော့တိုင်းသားနဲ့မဟာမိတ်ဆက်ခဲ့တဲ့အဲ့ဒီမဟာမိတ်ကိုဆက်ပြီးတော့ဟိုအကောင့်ထဲပေါ်သွားမယ်မဟာမိတ်များများကောင်းတဲ့ပေါ်သွားလာတယ်ကျွန်တော်တို့ကကျွန်တော်လက်ရှိရှိနေတဲ့ဟိုနေပေါ့နော်ဒီ2018ချိန်ဥပဒေမှာဟိုလည်းကျွန်တော်ပြင်ဆင်မှုအခွင့်အလမ်းရလာနိုင်တယ်ကျွန်တော်လူချင်းတွေတူတူပြုံးလူချင်းတွေစစ်အာဏာရှင်စနစ်တွေထုတ်ရင်းနိုင်မှာပေါ့ဘာလို့မဟုတ်ဘဲနဲ့တိုင်းသားတွေကိုပြစ်တယ်ပြီးတော့တကူတော်ပွားမယ်ဆိုလို့ရှင်တော့ဒါမဖြစ်နိုင်ဘူးနောက်တစ်ခုကတကူတော်တော့ဘူးလေခေါင်းထဲမှာရုပ်ောက်ပွဲမှာတကူတော်တော့ဘူးလေဆုံးဖြတ်ပြီးမှအခုလိုမျိုးတိုင်းသားကြီးကကွန်မတီဖွဲ့ရဆိုတော့ဘာသိတယ်လဲဘာလို့ချင်တာလဲအဲ့ဒါဘာထူးရလာမလဲဆိုတော့ကျွန်တော်ဆောင်ကြည့်ရမှာပါကျွန်တော်တော့သိမထင်ဘူးကြ
ဟုတ်ကဲ့လက်ရှိ NLD ကတွားနေတဲ့ဒီ policy မူဝါဒတွေနဲ့ပတ်သက်လို့ပေါ့နော်အထူးဖြင့်ရွေးကောက်ပွဲမှာပတ်သက်ပြီးတော့တိုင်းသားတွေနဲ့ညှိမလားဆိုပြီးတော့သတင်းဌာနတွေကမေးမြန်းတဲ့ခါမှာတော့ဒေါက်တာမြို့ညွတ်ကဒါကဒီ committee ကဒါတိုင်းသားတွေနဲ့ရွေးကောက်ပွဲမှာညှိဖို့တော့မဟုတ်ဘူးပေါ့နော်အဓိကတော့တိုင်းသားရေးရာနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ဖြစ်တယ်လို့ပြောပါတယ်ခင်ဗျာအဲ့တော့တကယ်ပဲ NLD ပါတီရဲ့မူဝါဒတွေမှာတိုင်းသားရေးရာတိုင်းသားကျိုးစီးပွားတွေနဲ့ပတ်သက်ပြီးတော့ဆောင်ကျင်းပေးနိုင်တဲ့မူဝါဒမျိုးတွေရောရှိပါလား
တော့ဆောက်ရတော့ဗျာသူသူရဲ့ဒီဘော NLD ပါတီဟိုဘယ်မှာ2015ရွေးကောက်ပွဲဝင်တဲ့အချိန်ကစပြီးတော့ဒီနေ့အချိန်ထိတိုင်းသားနေနဲ့ပတ်သက်တဲ့เนาะဟိုဥပဒေမှုဆောင်ရွက်မှုကြာတုံးတရားမရှိခဲ့ပါဘူးအဓိကအမှောင်မှုအဓိကအပြင်ပြောရမယ်ဆိုလို့ရှင်တော့2018ချိန်ကဥပဒေပြင်ဆင်ရေးဆိုရဲအဲကွန်ပီဖွဲ့တယ်45ကွန်ပီရနေပြီးတော့ပြင်တဲ့ နော်ဒီလိုဖွဲ့စည်းအောင်ပေါ့ပြည်စည်းအခြေခံပြည်စည်းဒီပြည်စည်းမူတွေမှာဆိုလို့ရှိရင်တနေ့ဒီဘက်ကဒီနယ်မူတွေမှာတိုင်းသားတွေနဲ့ပတ်သက်ပြီးတော့ဒီဆော့ချရေးဆိုတဲ့ဟာကိုလုံးဝမတွေ့ခဲ့ရဘဲနဲ့တိုင်းသားတွေကတင်သွင်းတဲ့ဟိုနေမော်တော့ဆိုတော့တနေ့ဒီဘက်ကတင်သွင်းတဲ့ဒီအချက်လက်တွေကလည်းဟိုတော့ဒီဟိုတိုင်းသားတွေနေမီတွေမှာဒီတိုင်းသားတွေနဲ့ပတ်သက်ပြီး decentralized life local တော်သူရရှိပါတယ်ဆက်ကပြောလို့ရှိရင်တော့ Candy Party နဲ့အဲ့ဒီဆောက်တော်မှာသဘောတူတယ်မလို့ဆိုအခုချိန်ကြီးတိုးဆူတာမရှိသေးပါဘူးဒါကြောင့်မလို့တိုင်းသားကြီးကလည်းပတ်သက်ခြင်း Candy ပါလို့ပေါ့ဒီနိုင်မှုမဟာမိတ်ဆက်ဆက်လက်တွဲမှုဆိုရဲအယူဆဥတင်ပြီးအတွေ့ရသေးပါဘူးဗျ
ကျွန်တော်တစ်ဆက်သေးမေးလို့ကဒီ Federal အယူဆပေါ့နော် Federal ပြောင်းစုယူဆ Candy Party ကဖွဲ့စည်းစဉ်ကလေးကအခုတည်း Federal ပြောင်းစုစုရဲ့အယူဆကိုပြောနေစိုးနေလက်ကင်ထားတော့မှာပဲတကယ်လက်တွေ့ဆောင်ရွက်ချက်မှာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ Federal လုံးနဲ့ solution တော့ Federal မဲ့ solution တော့တိုင်းသားကျွန်တော်လည်းလည်းပြောနေပါကျွန်တော်တို့ရေးလည်းရေးနေပါတယ်ဥပမာ Federal လုံးမဲ့ solution တော့ Federal ဆိုတော့ကဥပမာ business ပေါ့ဗျာ business ဆိုတော့ကဘာကြောင့်ဖြစ်လဲဘာကြောင့်ဖြစ်လဲဆိုလို့ရှိရင်တော့ Federal ကိုဘုဂျုံဆန်းဘုဂျုံဆန်းကနေပြီးတော့ပြည်သူစကြဝဠာ Federal နိုင်ငံထူထောင်မယ်လို့ပြောတယ်ဒါပေမဲ့ဘုဂျုံဆန်းတောက်ဆုံးပြီးတဲ့အခါလုံခြုံဆန်းပြီးရင်တော့ဘယ်မှာအစိုးရဆက်ဆက်က Federal ဘုဂျုံဆန်းကဂရီကူပြုခဲ့တဲ့တိုင်းတိုင်းနဲ့ဂရီကူပြုခဲ့တဲ့ Federal ပြောင်းစုကိုဆက်ပြီးအကောင့်တွေပို့တက်ကွက်ခဲ့တဲ့အကြောင်းမလို့ဒီ Federal ပြောင်းစုကမဖြစ်လာခဲ့ဘူးအကြောင်းကိုစစ်ဖြစ်ခဲ့တယ်ဒီလိုဆိုဒီလိုဖြစ်တာလည်းနှစ်ခွန်းဆဲကျော်နေပြီဒါပေမဲ့အခုအချိန်ထိလည်းတနင်္သာရီအစိုးရကနေပြီးတော့သူအာဏာရလာတယ်2008ကြောင့်ပဲဘလိုပဲဟိုကာကွယ်ရေးပြော2008အချိန်ကဥပဒေဘောင်အတွင်းမှာက Federal ပြောင်းစုကိုသွားလို့ရနိုင်တဲ့အထူးသောအချက်လက်တွေကိုဆော့ဆပ်ပြီးလို့ရနိုင်တယ်ဒါပေမဲ့အဲ့လိုဆော့ဆပ်ဖို့လည်းတနင်္သာရီပါတီအခုချိန်ထိဘလို့ဖောင်ခဲ့သေးဘူးအဲ့ဒါကိုလည်းပြက်ကွက်တယ်အခုချိန်ထိပြက်ကွက်နေတော့မှာပဲ
ဟုတ်ကဲ့ခင်ဗျာကုသစင်ဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ်ဥယျာထွန်းကျွန်တော်ဖိတ်ခေါ်ကြပါလေရှမ်းပြည်နိုင်ငံနိုင်ငံရေးသမားဥယျာထွန်းမြမအကြီးလေးလာသုံးသပ်သူလည်းဖြစ်ပါလေဥယျာထွန်းကျွန်တော်ခုနကရေစုံမေးလို့တာကတော့ခုနကကုသစင်ကိုလည်းမေးခဲ့ပါပြီလက်ရှိ NLD ကလုပ်နေတဲ့တိုင်းသားရေးရမူဝါဒနဲ့ပတ်သက်လို့ခုနကရှမ်းတိုင်းသားဘက်ကခေါင်းဆောင်တူအနေနဲ့ပေါ့နော်ဥယျာထွန်းဘလို့မြင်လဲခင်ဗျာတကယ်ပဲတိုင်းသားတွေရဲ့အကျိုးစီးပွားကိုဖော်ဆောင်ပေးနိုင်တဲ့မူဝါဒတွေပါလား
အခုနောက်ဆုံးသူတို့ဆန်းလိုက်တဲ့ခြေလမ်းကတော့2020ရွေးကောက်ပွဲလီးလာတဲ့အခါမှာပြည်နယ်တွေမှာသူတို့ရွေးကောက်ပွဲရလတ်ပေါ့ရွေးကောက်ပွဲရလတ်တွေအခြေမလှနိုင်ဘူးဒီထောက်ခံမှုတွေရော့ကျသွားလိမ့်မယ်ဆိုတာပေကြာလာလို့ပေါ့နော်ပေကြာလာတဲ့အခါကျတော့ဒါကိုကုစားဖို့အနေနဲ့သူတို့ရုပ်သားကိုဖုတ်ပူပြီးတိုက်ဖွဲ့လိုက်တယ်လို့ထင်ပါတယ်အမှန်ကတော့ဒီတိုင်းရင်းသားအရေးကအစောကတည်းကသူတို့ကကြာပြီးဖွဲ့ပြီးတော့ဒီအာဏာမရတဲ့ကလေးကတင်းတကျကြိုတင်ပြင်ထားမယ်ကိစ္စတွေဖြစ်ပါတယ်အခုကျမှဒီလိုလုပ်လိုက်တဲ့ဟာကတော့ကျွန်တော်အနေနဲ့တုံ့ပြန်ရမယ်ဆိုလို့ရှိရင်သူတို့ဒီအာဏာရပြီးတော့လေးနှစ်လောက်ဖြတ်တန်းလာခဲ့တဲ့အတော်အတွင်းမှာဒီတိုင်းသားအရေးကိစ္စတွေကိုလက်လူရှုခဲ့တဲ့အတွက်အမှားတချို့လည်းပြုလွန်ခဲ့တာတွေရှိခဲ့တဲ့အကြောင်းမလို့ဒါကတော့ဟိုဆဲတဲ့ရေတွန်းဖြစ်သွားလိမ့်မယ်လို့ထင်တယ်ပြောချင်တာကတော့ဒီကုစားချက်ကြောင့်2020မှာပြည်နယ်တွေမှာအခြေအနေကပိုပြီးတော့ကောင်းလာနိုင်တယ်လို့ကျွန်တော်တော့မထင်ပါဘူးဗ
ျဟုတ်ကဲ့လက်ရှိ NLD ကပြောနေတဲ့ခုန Federal မူဝါဒနဲ့ပတ်သက်လို့ပေါ့နော် Federal ပြည်အောင်စုနဲ့ပတ်သက်လို့ NLD ကတောက်လျှောက်ပြောသလိုဒီနေ့တည်းလည်း Federal ပြည်အောင်စုတည်ဆောက်ရေးဆိုတာကိုသူတို့ရဲ့ဒီဟိုပါတီမူဝါဒလေးထဲမှာချမှတ်ထားတာတွေတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်ပဲဒီ Federal မူဝါဒနဲ့ပတ်သက်လို့တိုင်းအသားတွေလက်ခံနိုင်ရလား
သူတို့ကတောက်လျှောက်ပြောနေကြတာတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာ Federal စနစ်နဲ့တွားမှရမယ်တိုင်းရင်းသားတွေ Federal အခွင့်အရေးပေးရမယ်ဆိုတဲ့ဥစ္စာကိုဒီမှာဒီအခုဒီနောက်ပိုင်းပေါ့လေ88အရေးထင်းနောက်ပိုင်းပါတီရေစထောင်လာပြီးကြတဲ့ကသူတို့အရင်ဆုံးပြောတာလို့သူတို့အဲ့လိုပြောပါတယ်ဒါပေမဲ့ကျွန်တော်သိရသလောက်သူတို့ကကြိုတင်ပြီးတော့ဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းထဲမှာကလည်းစွတ်တော်တရတဲ့သူတို့ဟိုဆွဲထားတာမျိုးတွေ့ရကြားရတယ်အဲ့တော့တကယ်ကဖက်ဒရယ်စနစ်မှာကလွတ်တော်ကနှစ်ရက်ရှိရမယ်ပေါ့နော်အဲ့တော့ဒီအညီမြအကိုသာပြုနိုင်တဲ့ဒီအခက်လွတ်တော်ဆိုတာလည်းပါရမယ်ဆိုတဲ့အခြေခံမျိုးတရရှိတယ်ဆိုတော့အဲ့ဒီအခြေခံသူတို့ရဲ့အခြေခံဥပဒေကိုတော့မူကြမ်းကိုတော့ကျွန်တော်ပြန်ချတော့ဖတ်မကြည့်ရသေးဘူးသို့တော့အာဏာရပြီးတဲ့နောက်ပိုင်းမှာသူတို့ဒီဖက်ဒရယ်စနစ်ကိုတကယ်လိုလားပါတယ်တကယ်သဘောပေါက်ပါတယ်ဆိုသူတို့လုံနိုင်တဲ့ကိစ္စတွေအများကြီးရှိတယ်ဥပမာခုနကကိုသန့်စင်ပြောသွားသလို ကျွန်တော်ရှမ်းပြည်နယ်တို့ရခိုင်ပြည်နယ်တို့မှာဝင်ကြီးချုပ်ကိုဝင်ကြီးချုပ်လောင်းကိုတမရယူတဲ့အခါမှာအဲ့ဒီမှာအင်အားကြီးပြည်နယ်မှာပြည်နယ်သက်တော်မှာအနိုင်ရတဲ့တိုင်းရင်းသားပါတီတွေကတရားရောက်ကိုသူရေးဖို့အတွက်တက်ဆိုင်ရာပါတီနဲ့တက်ဆိုင်ရာတိုင်းရင်းသားပါတီနဲ့နှိုင်းပြီးတော့ရေးလို့ရတယ်ဒါကတမရရဲ့လုပ်ပိုင်ခွင့်ဖြစ်တာဟုတ်ဆိုဒါဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကတိုင်းရင်းသားတွေကိုဖက်တယ်ဆိုနဲ့သူ့ဒေသတွေမှာသူအုပ်ချုပ်ပိုင်ခွင့်ကိုခွင့်ပြုရခွင့်ပြုခြင်းနဲ့သိက္ခာတာရှိတယ်ဆိုတာပေါ်ပြရရောက်တာပေါ့အဲ့ဒီဟာလည်းသူတို့မလုပ်ခဲ့ဘူးနောက်တစ်ခါကျွန်တော်တို့ဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာလည်းဒီမြန်မာနိုင်ငံလွတ်တော်အဖွဲ့ဥပဒေဆိုပြီးတော့ကျွန်တော်တို့ဘိုလ်ချုပ်ကင်မှုကိုဟိုပို့ပြီးတော့ဟိုရှင်းရှားစေတဲ့အဲဒီဒီဥပဒေတရားပြဋ္ဌာန်းတယ်အဲ့ဒီမှာဘာပါလဲဆိုရင်သတ်တော်အဖွဲ့ထဲမှာကျွန်တော်တို့တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ကသတ်တော်ဥက္ကရာတွေကအဖွဲ့ဝင်ဖြစ်နေပါရပြီးတဲ့အခါကျတော့သူတို့ညှိနှိုင်းထားတဲ့ဆောင်ရွက်ချက်တွေကိုအကောင့်ထဲပေါ်ရမယ်ဆိုပြီးတော့ရေးဆွဲထားတယ်နောက်တစ်ခါဒီညှိနှိုင်းဆောင်ရွက်ချက်တွေကိုဆောင်ရွက်ပြည်ပြည်ကြောင်းကိုသတ်တော်အဖွဲ့ကိုပြန်အစီရင်ခံရမယ်ဆိုတာမျိုးပေါ့လေဒါတွေကကျွန်တော်တို့ဖက်ဒရယ်စနစ်ကိုနားမလည်တာလားအဲဒါမှမဟုတ်နားလေတော်လဲမပေးတင်တာလားဘိုးချုပ်ကန်တင်တာလားလို့တံပြားကြည့်ကြရဖြစ်လာတာပေါ့
ဟုတ်ကဲ့
နောက်တစ်ခုကကျွန်တော်တို့ဒီဒီနေရာဥပဒေပေါ့နော်ဒီလွတ်မြလက် DI စီမံခန့်ခွဲတဲ့ပြင်ဆင်တဲ့ဥပဒေကိုလည်းသူတို့ဒီ2018ခုစက်တင်ဘာ17ရက်နေ့ကပြဋ္ဌာန်းလိုက်တယ်အဲ့ဒီမှာဆိုလို့ရှိရင်လည်းပြည်နယ်တွေမှာကကျွန်တော်တို့ဒီနေတော်တော်များများကအခုလက်ရှိလုပ်နေကြတယ်သို့တော့မြေစင်းဌာနမှာကမြေလွတ်မြေလတ်မြေတိုင်းအဖြစ်နဲ့ပဲစင်ရပေါက်မှာ။ဘာကြောင့်ဆိုတဲ့အခါကျတော့ဒေသတွေကမငင်းကန်းတဲ့အခါကျတော့ဘယ်မြေတိုင်းစီဘယ်ဝန်ထမ်းမှမသွားနိုင်တဲ့ဒေသတွေကအဲဒီလက်တွေမှာမြေပြင်မှာကတောင်တွေကလုံးလုံးနေကြတာ။အဲ့ဒါတွေလည်းကျွန်တော်တို့ဒီဒီအရေကိုသတ်မှတ်ထားတဲ့ရဲ့အတွင်းမှာအာဒီမြေလွတ်မြေလတ်မြေတိုင်းဒုက္ခိုင်ခွင့်ပြုပါလို့ဒီဒီဟာမတင်လို့ရှိရင်ပေါ့နော်အထက်ကိုမတင်လို့ရှိရင်ဒါကဝင်ရောက်ကျူးကျော်လုပ်ကြင်တယ်လို့သတ်မှတ်မယ်ဆိုပြီးတော့အဲထောင်းတန်းနှစ်နှစ်ဒါမှမဟုတ်ဈာန်ငွေ5သိန်းအချမှတ်မယ်ဆိုပြီးတော့အဲ့လိုဥပဒေပြဋ္ဌာန်းလိုက်တာရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်လည်းတိုင်းရင်းသားဒေသတွေမှာတော်တော်လေးမတည်မနှက်ဖြစ်တယ်ပေါ့လေဒီအထူးသဖြင့်ပြည်နယ်တွေမှာများပါတယ်ဒီလိုကိစ္စတွေကနော်အဲ့တော့ဆိုလိုချင်တာကအဲ့ဒီအချက်လက်တွေထောက်ပြီးတဲ့အခါကျတော့တိုင်းရင်းသားနိုင်ငံရေးပါတီတွေက NLD ဖက်ဒရယ်စနစ်ကိုကောင်းစွာနားမလည်ဘူးသို့တည်းမဟုတ်နားလည်တယ်ဆိုရင်လည်းအဲပြည်ထောင်တဲ့ဒီတိုင်းရင်းသားဒေသတွေကိုဟိုဖက်ဒရယ်အခွင့်အရေးတွေပေးတဲ့ဌာနမရှိဘူးလို့အဲ့ဒီလိုတုံ့ပြန်ကြပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးပါဦးတက်စင်တဲ့ဦးရထွန်းလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျ Thrashing တွေကျွန်တော်လည်းပြေးကြပါလေကိုလှမောင်ရှိပါလေခင်ဗျ American ပြည်တော်စုပါကိုလှမောင်တုံ့သက်ဆွေးနွေးမိမြန်လို့ရပါတယ
်ဟုတ်ကဲ့ပါဗျာကျေးဇူးအများကြီးတင်ပါတယ် NLD အခုဖွက်လိုက်တဲ့အပေါ်မှာဟိုစကားပြောသွားတဲ့အမြင်တွေရောကျွန်တော်ကြားတဲ့အမြင်တွေရောရဆိုရင်တော့ဟိုတက်လို့ဖြစ်နေတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ဟိုဒေါက်တာစုကြည်ဥဆောင်တဲ့ပါတီဖြစ်တဲ့ကြောင့်တိုင်းသားပါတီလို့မမြင်ပါဘူး။ဦးဒုသမရပဲဖြစ်ဖြစ်ဟလာဟိုမန်ဝန်ခံတမ်းပဲဖြစ်ဖြစ်ဘဒုပဲဖြစ်နိုင်ငံတကာတွေပဲဖြစ်ဖြစ်တိုင်းသားလို့မမြင်ကြတော့ပါဘူး။အဲ့ဒါကတော့ပြဿနာတစ်ခုပေါ့။နောက်တစ်ခုက NLD မှာရှိနေတာ NLD ကစကားဟိုပြောတဲ့သူတွေလည်းဆွေးနွေးပြီးသွားပါပြီ။ NLD ကပူပေါင်းဆောင်ရွက်ဖို့မမြင်ဘူးပေါ့နော်။အလားလားအခုမမြင်သေးဘူးပေါ့ကျွန်တော်အနေနဲ့ကတော့ NLD ကိုပူးပေါင်းဆောင်ရွက်စေချင်တယ်ဘာကြောင့်လဲဆိုတော့60နောက်ပိုင်း60မှာလဲဒီလိုပဲသမာမိဖွဲ့ပြီးတော့ပါတီတွေကိုရှောင်ပေးတာမျိုးလုပ်ခဲ့တယ်အခုပြည်ခိုင်ဖို့ရတဲ့အဲ့တိုင်လုပ်နေပါတယ်အဲ့တော့ NLD ပြဿနာတစ်ခုက NLD ကဥမာနောင်ချိုးလို့နေရာပဲကြည့်ပြဥထွန်းထွန်းဟိပြိုင်မယ်ဆိုရင်ဥမာဥရထွန်းလက်ရှိနေတဲ့ကြောင့်ကြားပြီးကိုရှောင်ပေးမလားဟာလာကျွန်တော်တို့ဟိုကြားကောင်းအောင်ရှောင်ပေးမလားဆိုတဲ့ပြဿနာလဲ NLD မှာရှိပါတယ်ဆိုင်းသားတွေအနေနဲ့ကလဲဟောNLD နဲ့ပဲမဟာမိတ်ဖွဲ့ကျင်မှာပေါ့ဒီခံချိုးနဲ့မဟာမိတ်ဖွဲ့ကျင်မယ်လို့ကျွန်တော်သိမှတင်ပါဘူးအဲ့တော့အခုပြဿနာကတော့ NLD အနေနဲ့တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့တချွန်းဒေတာတွေမှာရှောင်ပြီးတော့ဟလာယူကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့တင့်တယ်လို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ကျင်ပါလေဦးချစ်မြင့်ဆွေးနွေးလို့ရပါတယ်ခင်ဗျာမေးမြန်းလို့ရပါတယ်တူပေါ့
ဟုတ်ကဲ့ကျွန်တော်တို့ဟိုစစ်အာဏာရှင်စနစ်ကိုစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်နေတဲ့ကာလမှာကျွန်တော်တို့တိုင်းရင်းသားပါတီကျွန်တော်တို့ဒီမိုကရေစီခေါင်းဆောင်တွေမှာကြီးခဲ့ရတာကျွန်တော်တို့စစ်အာဏာရှင်ကိုဘုံညာနူလို့သဘောထားခဲ့တယ်သူတို့အချင်းချင်းကိုမဟာမိတ်လို့သဘောထားခဲ့တယ်တကယ်တမ်းနေဒီပါတီကဥဆောင်ပြီးတော့ကျွန်တော်တို့ပြည်ပြည်သားအနိုင်ရတဲ့အခါတကယ်တမ်းအုပ်ချုပ်တဲ့အခါကျတော့တခြားကျွန်တော်တို့မဟာမိတ်လို့ပြောခဲ့တဲ့ပါတီတွေက အမလို့အမရကြီးတာကြီးဖြစ်ခဲ့ပါတယ်ဒါလည်းတဘာဝကြပါတယ်ကျွန်တော်တို့ဟိုဆွဲပိုက်တော့နေရာချင်းတော့ကျွန်တော်တို့ဒီနေ့ထိစစ်အာဏာရှင်စနစ်ကရှိပါသေးတယ်ဒါကိုလည်းကျွန်တော်တို့ကဘုံရံလူလို့ပြောင်းပြောင်းလင်းလင်းပြောလို့မရပါဘူးအဲ့တော့ကျွန်တော်တို့ကအနုနည်းနဲ့တိုက်နေရတဲ့အချိန်မှာတော်မဟာမိတ်ဆိုတာကြီးကလည်းတကယ်တော့ NDS ကျွန်တော်တို့ဟိုထဲမှာ NDS ရဲ့ပါတီဘက်မှာလည်းကျွန်တော်တို့မဟာမိတ်တရားငိုလိုပါပဲရှိပါတယ်ဒါပေမဲ့အမလို့အမရဖြစ်ကြတာတော့သဘာဝကျပါတယ်ပါတီကလည်း NDS ပါတီကလည်းသူပါတီတန့်ရှင်းရေးအတွက်လည်းလုပ်နေရပါတယ်ကျွန်တော်တို့နိုင်ငံရေးကိုလည်းရှေ့ဆက်သွားနေရပါတယ်တော့ရှိကိုလည်းစူးစမ်းနေရတဲ့အချိန်ကမှဒါရီကကျွန်တော်တို့သဘာဝကျတယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျဥချင်းမြင့်အမြင်ဖြစ်ပါလေခင်ဗျနောက်ထပ် thread ရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါလေကိုစိုးဝီမင်းမြန်ဆွေးနွေးလို့ရပါလေခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မင်းမြန်ချင်ပါလေစင်တိုင်းဆွေးနွေးတဲ့ပုဂ္ဂိုလ်တွေ
ဟုတ်ကဲ့
ကျွန်တော်တို့ဟုတ်ကဲ့ဒီတန်ရင်းသားဆိုတဲ့ဒီဝေါ်ဟာရစကားလုံးကဘယ်အချိန်ကစပေါ်လာလဲဆိုတော့ကျွန်တော်ရှားလို့မသိဘူးပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့အစိုးရကမိုင်းကျမ်းတွေဖြစ်တဲ့ဒီမှန်မှန်မှန်လန်းရာတွင်လို့ရာသီတစ်ပတ်ရေတော်ပုံကျမ်းတွေရခိုင်ရာသီတစ်ပတ်ကျမ်းတွေမှာတော့ဒီတန်ရင်းသားဆိုတဲ့စကားမရှိပါဘူးဒီတော့ကျွန်တော်တို့ဒီရာသီအဆက်မှာဒီလူမျိုးစုနဲ့ပတ်သက်ပြီးတော့ဗာကျက်တယ်မှမရှိကြပါဘူး။ဒီမှာရာဟိုပကံမဆိုင်ကျန်စတာမင်းကဝေတာပြီးရခိုင်လားပေါ့ဗျာဒီကျက်စကားနဲ့ပြောမယ်ဆိုရင်။ပြီးတော့ကျွန်တော်တို့ဒီကုန်းပေါင်းနောက်ဆုံးဒီပြည်ပေါ်မင်းဟာဆိုရင်သူ့ရဲ့နယ်တော်ကပြည်ပေါ်တော်ဟာရဲ့ဒီဆန့်ကပြားပေါ့နော်။ဒီလိုဆိုရင်ကျွန်တော်တို့ဒီကုန်းပေါင်းတက်နဲ့ညီမတက်ပေါ့။အင်္ဂလိပ်ညီမဒုတိယစပွဲမှာဝတီကန်တိုက်ပွဲမှာအင်္ဂလိပ်တွေတက်ပြစ်သွားတာမှာတကယ်ရေဆိုင်တက်ခဲတိုက်ခဲတာကကျန်းစုံဝါရဲ့တက်ပြီးကဒီလိုအစ်ဟောအရေးတိကန်လာပြီးပြောနေတော့ဆိုတော့ကျွန်တော်တို့အပြောင်းလဲအခုစက်တိုင်းစက်တိုင်းလာဒီတိုင်းနာပြက်တာကိုပြောလာဒီမှာလွတ်လိုက်ရကနေကိုကျော်အောင်ခန်းအင်္ဂလန်သွားတဲ့အခါမှာတခါအဲဒီကျန်းစုံဝါတွေကဟိုချမ်းကူကြလာမဟုတ်ဘူးဆိုတော့ဒီလမ်းစာမျိုးဒီလိုကျအနာတင်းလာနေမှာဒီဆယ်ဆယ်ကြောက်အဲဒီပြုခွင့်နဲ့ဆိုပြီးတော့ဘုံရင်းဒီလိုဒီမျိုးကြီးကြောင်းလဲဆိုကြောင်းကြီးကြီးကြောင်းလဲကာလာမာဒီတိုင်းနာပြက်တနာဆိုတာကဒါပယောကတစ်ခုညာလားဆိုတာသိကြပြီးပြီပါလေ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကျွန်တော်ねတိုးတိုးလေးရင်ဖြေးပေးစေချင်ပါတယ်ဥရထုံးမဲ့ဖိတ်ခေါ်လိုက်ပါမယ်ခုနကနောက်ဆုံးမိတဲ့ကုဆိုးဝေကမိသွားတယ်ဒီတိုင်းနာကိစ္စကသူတော့ရှောက်မြန်မာနိုင်ငံထဲမှာအကြက်တဲလို့ဖြစ်နေတော့ဒါကြီးကပယောကတစ်ခုလိုများဝင်နေလာတယ်ဥရထုံးအမြင်တိုးတိုးလေးရင်ဖြေးပေးစေချင်ပါတယ်ဗျာ
ပြောကတော့မဟုတ်ပါဘူးဒါကိုမှန်မှန်ကန်ကန်ချင်းကပ်ပြီးတော့ဖြည့်ရှင်းပေးဖို့ပဲအရေးကြီးပါတယ်ဒီမှာတော့နှစ်ဖက်ကနားလည်မှုတွေကအခုလက်ရှိဟိုတူညီတဲ့နားလည်မှုတော့မရှိကြသေးဘူးလို့ထင်ပါတယ်သို့တော့ဖက်ဒရယ်စနစ်ကိုသွားမှသာလဲဖက်ဒရယ်စနစ်ကိုတည်ဆောက်မှသာလဲဒီကြေညာဖြည့်ရှင်းနိုင်မယ်ဆိုတဲ့အားကိုတော့ယူရအားဖြင့်ဒီ NLD ရောပြည်ထောင်ချိုးရောတမတော်ရောတိုင်းရာပါတီကြီးရောအဲ့ဒီပုံသဘောတူညီချက်တစ်ခုတော့ရရှိထားပြီလို့ကျွန်တော်နားလည်ယူမိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်သရရှင်တူဆွေးနွေးထားတဲ့ကိုလမောင်ဆွေးနွေးထားတဲ့ချက်တစ်ချက်ပါအဲ့ဒါတော့ဒီ NLD ပါတီကဒီသူတို့မှာတိုင်းသားခေါင်းဆောင်တွေလည်းရှိတယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ကုသစီကိုကျွန်တော်မေးချင်ပါလေ NLD ပါတီကလည်းတောက်လျှောက်ပြောနေတာကပြောမယ်ဆိုရင်သူတို့ဟာဗမာပါတီမဟုတ်ဘူးပြောင်းစုတိုင်းသားတွေအားလုံးကိုကုစားပြုတဲ့ပါတီဖြစ်တယ်ဆိုတော့ကရှမ်းပြည်နယ်ရခိုင်ပြည်နယ်မှာသူတို့ရဲ့ဒီရှမ်းတိုင်းသားတွေရခိုင်တိုင်းသားတွေဒီလိုကုစားတွေဒီလိုခေါင်းဆောင်တွေရှိတယ်ဆိုတာအမြဲပြောပါတယ်ပြောင်းစုပါတီဆိုတဲ့ဟာမျိုးတကယ်ပဲဟုတ်ပါလားကုသစီအမြင်သိချင်ပါလေ
ကျွန်တော်ရဲ့အတွေ့အကြုံကပြောလို့ရှိရင်ကျွန်တော်တို့ဒီမျိုးပေါ့နော်ပါတီကနေပြီးတော့ကျွန်တော်မဆလာခေပေါ့ဗျာမဆလာခေမှာဆိုလို့ရှိရင်မဆလာပါတီပေါ့ဗျာမဆလာပါတီကအဲ့လိုပဲကျွန်တော်တို့ဟိုတိုင်းသားဒီမျိုးစုတွေအများကြီးရနေပြီးတော့လူတွေကိုခေါင်းခေါက်ရွေးပြီးတော့သူတို့ပါတီဝင်လို့လုပ်ပြီးတော့အင်ဂျီပူပြီးတော့ကျွန်တော်တို့ပြည်အောင်စုရဲ့ခံလာရင်မှာတက်ပြီးတော့သူတို့အောင်ဝဲခံလာရေးရှိပါတယ်ဒါတွေကပြောလို့ရှိရင်တော့ဒီလိုတိုင်းသားဒီမျိုးစုတူတူပဲဖြစ်ပေါ့ဗျာအဲ့ဒီရွေးကောက်ထားတဲ့သူတို့ဒီကောက်ထားတဲ့ဒူတွေကသူတို့ပါတီရဲ့ဝင်တာနဲ့သူတို့ပါတီကတိုင်းသားရဲ့အားလုံးကိုစားပြုလို့ကြိုးလို့မရပါဘူး။ဘာကြောင့်လဲဆိုအခုလက်ရှိရှိနေတဲ့ပြဿနာကိုပဲကြည့်ပါကျွန်တော်တို့ဟိုကျွန်တော်မွန်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာ၊ချောင်းတုံကဖြစ်ခဲ့တဲ့ပြဿနာ၊အခုကရယာပြည်နယ်မှာဖြစ်ခဲ့တဲ့ကျွန်တော်တို့လူထုဖြစ်ခဲ့တဲ့ပြဿနာအဲ့ဒီပြဿနာတွေမှာ NLD ပါတီထဲမှာရှိနေတဲ့တိုင်းသားတွေဟာအဲ့ဒီဒ
တိုင်းသားဒီသားတွေမှာဖြစ်ခဲ့တဲ့ပြဿနာတွေဘယ်လိုဖြေရှင်းခဲ့ပါလဲတကယ်တော့ NLD ပါတီကချမှတ်ထားတဲ့မူဝါဒအရသာဖြေရှင်းခဲ့ပြီးတော့အပြင်းဆက်တဲ့တိုင်းဟုတ်ကဲ့ရမှာဆိုလို့ရှိရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန်းစီရေးမူဆောင်ချမှုတွေဖြစ်ခဲ့တယ်အဲမုန်းပြင်းနေမှာဆိုလို့ရှိရင်လည်းဒီလိုပဲတိုင်းသားတွေလူလားချက်ကိုဆန့်ကျင်ပြီးတော့ဒီကရာကိုဘုကျောက်ဆန်းတရားဆိုပြီးတော့ပဲအမိပေးခဲ့တယ်အဲ့လိုပဲကျွန်တော်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ရခိုင်ပြည်သူတွေတော့လူလားနေရခိုင်ပြည်သူတွေရဲ့လူလားချက်ဖြစ်တဲ့ရခိုင်ပြည်သူတွေရဲ့လူလားချက်ဖြစ်တဲ့ဒီအစိုးရကိုဖွဲ့စည်းပွင့်မပေးဘဲနဲ့ကျွန်တော်တို့ NLD ပါတီကနေပြီးတော့သူတို့လူလားတဲ့ခေါင်းဆောင်တင်ပြီးတော့အစိုးရဖွဲ့ဒါနဲ့ဒီနေ့အချိန်အထိရခိုင်ပြည်မှာဖြစ်နေတဲ့တပ်မတွေပတ်သက်ပြီးတော့ပြည်သူတော်မှာရခိုင်ရေးရရခိုင်နဲ့ပတ်သက်တဲ့ရခိုင်ကဒီတော့ကိုယ်ရရရခိုင်ကိစ္စနဲ့ပတ်သက်ပြီးတင်လို့ရှင်အနေနဲ့ပေးချခံရတယ်အဲ့လိုပဲရှမ်းပြည်နယ်မှာလည်းအဲ့လိုပဲဖြစ်တယ်အဲ့တော့ရခိုင်တန်တီပါတီမှာရှိနေတဲ့တိုင်းရင်းသားတွေဟာသူတို့တိုင်းရင်းသားတွေရဲ့အကျိုးစီးပွားအကာအကွယ်မပေးနိုင်ဆိုတာရန်ထင်ရှားပါတယ်ဒါကြောင့်မို့ NLD ပါတီဟာတိုင်းသားတွေအလုံးကိုစားပြီးလို့ကျွန်တော်ပြောချင်
တယ်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်10မိနစ်လောက်တော့ချိန်ရပါတယ်ခုနဦးချင်းမြင့်ပြောထားတဲ့ကိစ္စပါဦးချင်းမြင့်ကပြောတာကတော့လက်ရှိမြန်မာနိုင်ငံခြေရင်းကစစ်တအုပ်ချုပ်မှုကကြီးနေတော့မယ်တဲ့ NLD ပါတီမှာလည်းပါတီထဲမှာသူရဲ့မဟာမိတ်တွေတော့ရှိတယ်ဒါပေမဲ့မချေနှက်မှုတွေကတော့ရှိနေရဆိုတာသူတို့နားလေတယ်ဒါပေမဲ့တစ်ဖက်မှာ NLD ကိုနားလည်မှုပေးဖို့လိုတယ်အခုဖြစ်နေတဲ့ကိစ္စတွေကသဘောကျကျဖြစ်နေတာပါဆိုပြီးတော့ပြောပါတယ်ကိုသက်စင်လက်ခံပါလားအဲ့ဒါနဲ့ပတ်သက်လို့
ဟုတ်ကျွန်တော်တို့က NLD ပါတီကိုနားလည်ပါတယ်ဒါပေမဲ့ NLD ပါတီကတိုင်းရင်းသားကိုနားလည်ဖို့ပဲလိုပါတယ်။ဒါကြောင့်လဲဆိုရင်ဒီနိုင်ငံဟာတိုင်းရင်းသားတွေနဲ့ဗမာတွေပါဝင်တိုင်းရင်းသားလူမျိုးစုအလုံးနဲ့ဖွဲ့စည်းထားတဲ့ကြည်အောင်မှုဖြစ်တဲ့အတွက်အားလုံးကဓာတ်ရည်သူရှိရပါမယ်။အားလုံးကတက်မဲ့ကြောင့်ဓာတ်ရည်သူသဘောထားပါမယ်။အပြန်လည်းနားလည်လို့ရှိမှသာလဲကျွန်တော်ကညဉ့်နဲ့လူမျိုးတဲ့ဒီမျိုးစုနိုင်ငံတို့ထူထောင်နေတာပါ။ဒါကြောင့်မလို့ကျွန်တော် NLD ပါတီတစ်ခုလေးကိုကျွန်တော်နားလည်မပေးဘူးမလို့ပါ။ NLD ပါတီကလည်းတိုင်းသားတွေကိုနားလည်မပေးဘူးလို့ပါကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လီလိုက်မှာပါဝင်ဆွေးနွေးပြီးတဲ့ဥတက်စင်ဦးရဲ့ထွန်းနဲ့ကျန်တဲ့သရော့ရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ဒိုင်ရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ကပြီးပါခင်ဗျာ
စီစဉ်တင်ဆက်သူကိုသားညုံနဲ့အတူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဓာတ်ရည်လေးလိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအင်္ဂါညဓာတ်ရည်လေးလိုက်အစီအစဉ်ကိုမနေ့ပြန်ဗုဒ္ဓဖူးနေ့မနေ့ခင်းပါလဲတစ်လှည့်ပြန်ပြီးထုတ်လည်ပေးပါမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အင်္ဂါညရဲ့အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းညုတ်ကိုနန်းလောင်တစ်လှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်လေကြောင်းတိုက်ခတ်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကသေဆုံးသွားတဲ့အီရန်ထိပ်တန်းတပ်မတော်ကာဆမ်ဆိုလီမနီရဲ့ဇာပနာအခမ်းအနားမှာလူနေမိလို့သေဆုံးသူ40ရှိပြီးတော့ဒဏ်ရာရသူ900ကျော်ရှိတဲ့အကြောင်းအီရန်နိုင်ငံပိုင်တရင်ကတိကနေကြေညာပါရယ်ဆိုလီမနီရဲ့အလောင်းကိုဇာတိမျိုးဖြစ်တဲ့ကာမန်မှာမြေမချခင်လုပ်တဲ့ဇာပနာအခမ်းအနားကိုထောင်ပေါင်းများစွာတော့အီရန်ပြည်သူတွေတက်ရောက်လာတာပါဆိုလီမနီရဲ့ဇာပနာအခမ်းအနားကိုတီရန်အိုမန်နဲ့အာဗတ်စ်မျိုးတွေမှလည်းဒီသတင်းမှတ်တဲ့အတီးတီးကျင်းပါခဲ့ပါတယ်ခုလိုလူနေမိပြီးတော့သေဆုံးမှုတွေရှိခဲ့တဲ့အတွက်အလောင်းမြေချမဲ့အစည်းအဝေးကိုဆိုင်ငါလိုက်တယ်လို့လည်းအစိုးရသတင်းကကြေညာပါတယ်။အမေရိကန်ရဲ့လက်ချက်ကြောင့်ဆိုလီမနီတည်ဆုံခဲ့တဲ့အပေါ်အပြင်းထန်တုံ့ပြန်မယ်လို့အီရန်ကချင်းချောက်ပြောဆိုထားသလိုအမေရိကန်ကလည်းအလားတူတာပြန်ဆောင်ရွက်မယ်လို့ပြောဆိုထားတဲ့အတွက်ဒေသတွင်ပဋိပက္ခတွေကြီးထွားလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။တခါအီရန်နိုင်ငံခြားရေးဝန်ကြီးကသူတို့ရဲ့ထိတ်တန့်တပ်မှုကြီးကိုအမေရိကန်ကလှုပ်ကြံခဲ့တဲ့လှုပ်ရက်အပေါ်ပြင်းပြင်းထန်ထန်လက်တုံ့ပြန်မယ်လို့ဒီကနေ့ပဲထပ်ပြီးတော့သတိပေးပါရယ်။တီရန်နိုင်ငံရဲ့ဆွေးနွေးပွဲကြီးမထဲမှာအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကအခုလိုသတိပေးလိုက်တာပါ။အမေရိကန်အနေနဲ့သူ့ရဲ့မစင်မချင်လှုပ်ရက်အတွက်ထိတ်ခိုက်နစ်နာမှုအပြင်းထန်ဆုံးဖြစ်မဲ့နေရာနဲ့အချိန်တွေမှာထပ်တူကြတဲ့တံမြန်အကျိုးခံစားစေရမယ်လို့လည်းဝန်ကြီးဇာရီဖ်ကသတိပေးသွားတာဖြစ်ပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ရဲ့စစ်ဆေးကြံနာမှုမှာလွှတ်တော်ကသမန်စာထုတ်ဆင့်ခွင်ရင်တော့လာရောက်ထွက်ဆိုမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ကပြောလိုက်ပါတယ်။ဒီနှစ်ထဲကျင်းပဖို့ရှိနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဖက်ဖြစ်နိုင်ခြေရှိတဲ့သူ့သမ္မတဟောင်း Joe Biden ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္မတ Trump ကဖိအားပေးခဲ့သလားဆိုတဲ့အထက်လွှတ်တော်ကြံနာမှုမှာ John Bolton စီကထွက်ဆိုချက်တွေကို Democrat မတ်တွေရမယ်အလားအလာတွေရှိနေပါတယ်။ဒီကြံနာမှုမှာသမ္မတ Trump ရဲ့အဓိကအကြံပေး၄ဦးထက်ကတဦးဖြစ်တဲ့ဘောလ်တန်ကိုစွန့်ခေါ်ဆွေးနွေးတဲ့လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုထားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Dexter Winnerwood ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်ဗုဒ္ဓဖူးနေ့မနေ့ခင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေ။Thank you.
This program has come to you from the Voice of America, Washington.
Welcome.